Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ် April 17ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line to meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုညပဲမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့အတူကြီးညပေးပါပါခင်ဗျာအဲ့ဒီထဲမှာဆိုလို့ရှိရင်ယူကရိန်းနိုင်ငံတွင်ရုရှားကိုလူလာပြီးတော့ခွဲထွက်ချင်းသူတွေတိမ့်ပိုက်ထားတဲ့အဆောက်အဦတွေကနေဖေရှားပေးဖို့လက်လက်ချဖို့နောက်ဆုံးတတ်မှတ်ထားတဲ့ရက်ဒီကနေ့တောက်ကြနေမှာကုံဆုံးသွားပြီဖြစ်ပါတယ်ထိုင်းနိုင်ငံကန်ယူတန်းမှာကဘာလက်ခီးသွွားတွေစီကားတဲ့နေရာမှာကြောင်မီးသွင်းနဲ့ထုတ်လို့မဲ့လျက်စစ်ဓာတ်အားပေးစက်ရုံတိဆောက်မှုပြန်လုပ်မယ်ဆိုတဲ့ကိစ္စကိုထိုင်းနိုင်ငံသဘာဝပတ်ဝန်းကျင်ထင်သေးရဲ့တကြွလှူချသူတွေကဆန္ဒပြကန့်ကွက်နေကြပါတယ်ဒီလိုသတင်းတွေနဲ့ဒူးထူးကြတဲ့နိုင်ငံတကာသတင်းတွေကြီးညာပေးပါပါခင်ဗျာ
ကောင်းပါပြီရှင်ဂျာမနီနိုင်ငံကို3ရက်ကြာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့နောက်ဆုံးရသတင်းမှာတော့
Burma is not yet a democracy. We have been given the chance to build a democratic society. We have
not ဂျာမနီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သူဆောင်စုတစုဖြစ်တဲ့နိုင်ငံတကာဝီလီဘရန့်စုကိုလက်ခံရယူတဲ့အချိန်မှာဒေါက်တာဆန်းစုကြည်ပြောကြားသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်မြန်မာနိုင်ငံမှာလူဦးရေတကောင်စီရင်ကောက်ယူနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့သမရဦးသိန်းစိန်အစိုးရဒီကနေ့ဘာတွေပြောဆိုလိုက်တယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။တခါကချင်းပြည်နယ်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အကြောင်းကိုလည်းကြားရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့မဆုမျက်မှုတို့ကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံအတွင်းရုရှားကိုလူလားသူတွေခွဲထွက်ချင်သူတွေကပြီးခဲ့တဲ့သတင်းပတ်အတွင်းတိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦတွေကနေဖေရှားပေးဖို့နဲ့လက်လက်ချဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ဟာဒီကနေ့တောက်ကြနေ့မှာကုံဆုံးသွားပြီဖြစ်ပါတယ်။လက်နက်တွေကင်ဆောင်ထားတဲ့ဆန္ဒပြသူတွေကရုရှားဖက်ဒရေးရှင်းနိုင်ငံနဲ့ပေါင်းစည်းရေးကိစ္စအပေါ်ဆန္ဒခံယူဝတ်ကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပြီးယူကရိန်းအစိုးရကသူတို့တိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦကနေဖယ်မပေးဘူးဆိုရင်အကြမ်းဖက်ဖြိုခွဲရလိမ့်မယ်လို့ချင်းချောက်သတိပေးထားပါတယ်။လက်နက်ချမယ်ဆိုရင်အစိုးရဘက်ကလူငင်းချမ်းသာခွင့်ပေးမယ်လို့အဆိုပြုထားတာကိုလည်းဆန္ဒပြသူတွေကပယ်ချထားပါဗျ။ယူကရိန်းဝန်ကြီးချုပ်ဖြစ်တဲ့အာဆနေယက်ဆန်ယုတ်ကဒုံးဆတ်ဒေတာကခေါင်းဆောင်အနေနဲ့တောက်ကြနေမှာတွေ့ဆုံပြီးတော့ဒီပြဿနာကိုအဖြေရှာနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုပါဗျ။
Я хочу чётко заявить, что центральная власть готова не просто к диалогу с регионами.
ကျွန်တော်တို့ဘူအစိုးရဟာဒေသခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အစဉ်အသင့်ရှိနေတာတွေမကပါဘူး။တိုင်းသူပြည်သားတွေအားလုံးရဲ့ဆန္ဒအတိုင်းဥပဒေနဲ့အညီလှုပ်ဆောင်ပေးဖို့အစဉ်အသင့်ဖြစ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်။အခြေခံဥပဒေပြုရင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းဒေသတစ်ခုချင်းစီရဲ့တောင်းဆိုမှုတွေကိုအတိအမှတ်ပြုမှာဖြစ်တယ်ဆိုပြီးတော့ပြောသွားတာဖြစ်ပါလေ။ယူကရိန်းအစိုးရဘက်ကလည်းချင်းချောက်ပြောဆိုထားတယ်လို့အစိုးရအဆောက်အဦကနေချက်ချင်းလက်ငင်းအင်အားသုံးပြီးတော့ဖြိုခွင်းမဲ့အနေအထားမျိုးမမြင်ရသေးတယ်လို့ဆန္ဒပြသူတွေဘက်ကလည်းလက်နက်ချမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။မကြာသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေအရယူကရိန်းရဲ့အရှိတ်ဘက်ပိုင်းမှာနေထိုင်ကြသူတွေအများစုဟာရုရှားနိုင်ငံနဲ့ပေါင်းစည်းရေးကိစ္စကိုဆန့်ကျင်ကြတယ်လို့ဆိုပါတယ်။ဒီတော့တွင်နေတိုးဖွဲ့ရဲ့ကောင်းကင်ကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုရှားတပ်ဖွဲ့ဝင်4000နဲ့အတူတန်ကြပ်ကကားတွေလေယာဉ်တွေဟာယူကရိန်းနယ်စပ်တစ်ချောက်မှာတပ်ဆွဲထားပြီးတော့ရုရှားတပ်တွေဟာယူကရိန်းနိုင်ငံအရှိတ်ဘက်ကိုဝင်ရောက်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနဝန်ကြီးကက်သလင်းဆာဗီလီယပ်ယာရုကနေနှုတ်ထွက်သွားပါတယ်။အိုဘားမားကဲလို့ပြောကြတဲ့ဒီဝင်ငွေနဲ့မိသားစုတွေအတွက်ကျန်းမာရေးဆောင်ရှားမှုအာမခံဝယ်ယူနိုင်ရေးကိုကြီးကြပ်တာဝန်ယူခဲ့ရသူဖြစ်ပါတယ်။ကျန်းမာရေးအာမခံဒီနှစ်အတွက်နောက်ဆုံးထားဝယ်ယူဖို့တတ်မှတ်ချိန်ပြည့်ပြီးတော့သတင်းတစ်ပတ်အကြာမှာပဲကက်သလင်းဆာဗီလီယပ်ယာရုကနေနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။အိုဘားမားကဲကျန်းမာရေးအာမခံတွေစတင်ဝယ်ယူနိုင်ပြီလို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းသတင်းပတ်တွေမှာအဲ့ဒီ website ရဲ့ချွတ်ယွင်းချက်ကြောင့်အာမခံဝယ်ခြင်းတဲ့သူတန်းနဲ့ချီဝယ်မရတဲ့ပြဿနာကိုကြုံခဲ့ကြရပါတယ်။အဲ့ဒီထဲက Sebelius ယာရုကနေပြီးတော့ဆင်းပေးဖို့အတိုက်ခံ Republican တွေဘက်ကတောင်းဆိုခဲ့ပေမဲ့သမ္မတ Obama ကကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးကိုထောက်ခံမှုပေးခဲ့ပါတယ်။ဒါပေမဲ့လည်းကျန်းမာရေးအာမခံဝယ်ယူနိုင်တဲ့ကာလဟာအောင်မြင်ခဲ့တယ်လို့သမ္မတ Obama ပြီးခဲ့တဲ့သတင်းပတ်မှာကြေညာချိန်မှာတော့ဝန်ကြီး Sebelius ကိုမတွေ့ခဲ့ရပါဘူး။ကျန်းမာရေးအာမခံကို9တန်းလောက်ဝယ်ယူကြလိမ့်မယ်လို့ Obama အစိုးရကခန့်မှန်းထားခဲ့ပေမဲ့အာမခံအတွက်စီးရင်ပေးမှတ်ပုံတင်သူဟာအဲ့ဒီအရေးအတွက်ကိုကြော်လွန်ခဲ့ပါတယ်ရှင်
။ FedEx စာနဲ့ပစ္စည်းပို့ဆောင်ရေးလုပ်ငန်းပိုင်ထရက်ကားတစ်စီးဟာအဝေးပြေးလမ်းမတစ်ခုပေါ်မှာဖြတ်တန်းရမှာအထက်တန်းကျောင်းသူကျောင်းသားတွေတင်ဆောင်လာတဲ့ဘတ်ကားနဲ့တက်မိပြီးတော့ လူ၉ယောက်သေဆုံးက35ယောက်ဒဏ်ရာရရှိသွားတယ်လို့အမေရိကန်နောက်ဖက်ကန်ယူတန်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်ကြီးမားတဲ့ထရက်ကားနဲ့ခီးတဲ့တင်ဘတ်ကားတို့တိုက်မိပြီးတဲ့နောက်မီးလောင်ပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်တဲ့နေရာကတော့ဆန်ဖရန်စစ္စကိုမြို့ရဲ့မြောက်ဖက်မိုင်150အကွာလောက်မှာရှိတဲ့အော်လန်မြို့နားမှာကြာသပတေးတွေကဖြစ်ပွားခဲ့တာပါသေဆုံးသူတွေထဲမှာခီးတဲ့တင်ကားပေါ်မှာလိုက်ပါလာသူ9ဦးနဲ့အတူကားမောင်းသူ2ယောက်စလုံးနဲ့ပါဝင်တယ်လို့ AP သတင်းဌာနကဖော်ပြပါတယ်ကျောင်းသားတွေတင်ဆောင်လာတဲ့စင်းလုံးငါခီးတဲ့င်ဘတ်စကားဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်း Los Angeles ကနေမြောက်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့ Handball State University ကိုလေပတ်ဖို့အတွက်သွားနေကြတာဖြစ်ပါတယ်ခင်ဗျာ
တောင်အာဖရိကနိုင်ငံမှာချစ်သူရီးစားဖြစ်သူကိုတနက်နေ့ပြစ်ဒဏ်မှုနဲ့ဆွဲချက်တင်ခံထားရတဲ့မတန်ဆွမ်းအိုလံပစ်အပြေးသမား Oscar Pistorius အပေါ်အမှုစစ်ဆေးနေတာဒီကနေ့တောက်ကြနေမှာ9ရက်ပြည့်ပါတယ်ဒီလိုရှေ့နေ Jerry Nell ရဲ့ဘေးကျန်းနှံချက်ဖြစ်စေတဲ့မိကွန်းတွေကို Pistorius ဖြေခဲ့ရပါတယ်ပီတိုရီယာမြို့မှာရှိတဲ့ဒီပစ်စတိုရီယပ်စ်ရဲ့နေအိမ်ရေချိုးကန်တကားတစ်ဖက်ချမ်းကနေပြီးတော့ရီးစားဖြစ်သူ Model Rivers Team Gun ကိုဘာကြောင့်ပြစ်ခဲ့တယ်လဲဆိုတာကိုဒီကနေ့မှအဓိကထားပြီးတော့စစ်ဆေးကြနာပါတယ်။ညဘက်ကြီးအိမ်ထဲကိုအပြင်ကနေပြီးတော့လူဝင်နေတယ်လို့အထင်မှားပြီးတော့အိမ်ခန်းဘက်ကနေရေချိုးကန်ဘက်ကိုပြစ်ခတ်ခဲ့တာလို့ပစ်စတိုရီယပ်စ်ကအလေးနက်ထားပြီးတော့ဖြေကြခဲ့ပါတယ်။အဲ့ဒီလိုပြစ်ခတ်မှုကြောင့်ပဲ Sting Gun တေဆုံးခဲ့တာဖြစ်ပါတယ်။2013ခုနှစ်ဖေဖော်ဝါရီလကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကို Pistorius ကတမင်လောက်တာအဖြစ်နဲ့တရားလိုရှေ့နေဘက်ကတက်တည်ပြဖို့ကြိုးစားတဲ့အနေနဲ့ Pistorius ဟာဒေါသမထိန်နိုင်တဲ့သူတနတ်ကိုတတိနဲ့ကင်ဆောင်သူမဟုတ်ဘူးဆိုတဲ့အမြင်မျိုးဖြစ်အောင်ရည်ညွှန်းပြီးတော့မေးခွန်းတွေမေးခဲ့ပါတယ်ရှင
် Radio America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1139 လိုင်းနိုမီတာ25 kHz 1.1965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
New American တာမြန်မာပိုင်းစီစဉ်အားညဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်2013ခုနှစ်ဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ထူးခြားအရေးပါတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တချို့ကဏ္ဍတွေမှာလူ့အခွင့်အရေးတိုးတက်မှုတွေဖြစ်ပေါ်ခဲ့ပါတယ်ဒါပေမဲ့စိန်ခေါ်မှုတွေအများပြားရှိနေစေဖြစ်တဲ့အကြောင်းဗြိတိသျှအစိုးရကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဟာစိတ်ပူပင်ရာစဲတိုင်းပြည်တစ်ခုဖြစ်တယ်ဆိုပြီးတော့ AP လ10ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ဗြိတိသျနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာအခုလိုရေးသားထားတာပါနိုင်ငံရေးအကျဉ်းသားတွေအများပြားကိုလှုပ်ပေးခဲ့တယ်ဆိုပေမဲ့30လောက်အကျဉ်းကြခံရစေရှိတဲ့အကြောင်းအပေါင်းလက္ခဏာဆောင်တဲ့နိုင်ငံရေးလွတ်လပ်ခွင့်တွေတိုးတက်လာပါတယ်ဒါပေမဲ့နိုင်ငံတကာစံချိန်စံနှုန်းနဲ့အညီတော့ဖြစ်ဖို့လိုသေးတယ်လို့ပြောပါတယ်နိုင်ငံတော်ဒီခါမှာခင်ဗျာလွှတ်တော်ကနေနိုင်ငံတကာအရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေစိတ်ပူနေကြတဲ့မီဒီယာလွတ်လပ်ခွင့်ကိစ္စနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှတ်ပုံတင်ရေးကိစ္စတွေကိုပတ်သက်ပြီးတော့လှုပ်ဆောင်မှုတွေတွေ့ရပါတယ်ကလေးစစ်သားတွေ200ကျော်ပြန်လွှတ်ပေးခဲ့တယ်လို့1988ရေးတော်ပုံကျောင်းသားလှုပ်ရှားမှုနှစ်ပတ်လည်အခမ်းအနားကိုလည်းလွတ်လပ်စွာကျင်းပခွင့်ပြုခဲ့ပါတယ်2013ခုနှစ်အတွင်းမှာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကိုဖွင့်လှစ်ခွင့်ပြုခဲ့တယ်လို့ရခိုင်ပြည်နယ်အတွင်းမှာတော့စိုးရင်စရာတွေအထူးကြုံနေဖြစ်ပွားခဲ့တဲ့စသဖြင့်ရေးသားဖော်ပြထားပါတယ်
။တရုတ်နိုင်ငံမှာလူသည့်အများဆုံးအခွင့်အရေးလှုပ်ရှားသူတရားအပေါ်ထောင်ဒဏ်၄နှစ်ချထားတာကိုတရားရုံးတစ်ခုကပြစ်ဒဏ်ပြင်ဆင်ခြင်းမရှိဘူးလို့ဆုံးဖြတ်ခဲ့ပါတယ်။အများပြည်သူတည်ငြိမ်ရေးပြက်ပြားအောင်လူစုဝေးမှုနဲ့စူကြီးရောင်ဇန်နဝါရီလတုန်းကချခံထားရတဲ့ပြစ်ဒဏ်အပေါ်အယူခံကိုဘေကျင်းတရားရုံးချုပ်ကပယ်ချခဲ့တာဖြစ်ပါတယ်ရှေ့နေတယောက်လည်းဖြစ်တဲ့စူဟာကလေးတွေပညာသင်ကြားခွင့်ရရှိရေးနဲ့အစိုးရအရာရှိတွေရဲ့ပိုင်ဆိုင်မှုတွေကိုလူသိရှင်ကြားထုတ်ဖော်ပြောဖို့အတွက်လှုပ်ရှားမှုတွေကိုလုပ်ခဲ့ပါတယ်သူကိုထောင်ချခဲ့တာနဲ့ပတ်သက်လို့အမေရိကန်ဥရောပသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တော်များများကကန့်ကွက်ခဲ့ကြပါတယ်ရှင်
ထိုင်းနိုင်ငံကန်ယူတန်းထင်ရှားတဲ့ခီးသွွားစီးပွားရေးလုပ်ငန်းတွေတည်ရှိတဲ့နေရာမှာကြောင်မီးသူနဲ့ထုတ်လုပ်မဲ့800မီဂါဝတ်လျှက်စစ်ဓာတ်အားပေးစက်ရုံပြန်လည်ဖွင့်လျက်အာဏာပိုင်တွေဘက်ကစီစဉ်နေမှုကိုထိုင်းနိုင်ငံတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့အနောက်တောင်ဘက်မှာရှိတဲ့ကန်ယူတန်းဟာခီးသွွားလုပ်ငန်းအကြီးအကျယ်ဖြစ်ထွန်းတဲ့ဒေသဖြစ်ပါတယ်။တစ်နှစ်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်ပေါင်း40လောက်ဝင်ငွေရှိပါတယ်။ဖွံ့ဖြိုးရေးအတွက်အလင်းမြန်ကြည့်ထွားနေပေမဲ့ကမ်းရိုးတန်းမှာတည်ရှိတဲ့ Krabi ခရိုင်ဟာသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမဲ့ကမ္ဘာလှည့်ခီးသွွားဒေသအဖြစ်တတ်မှတ်ခံခဲ့ရသလိုစိမ့်လန်းစုပစ်ပြီးသဘာဝပတ်ဝန်းကျင်မပျက်စီးအောင်ထိန်းသိမ်းတဲ့အတွက်နိုင်ငံတကာကနေအသိမှတ်ပြုတဲ့စီးရင်မှာပါဝင်တဲ့ဒေသလည်းဖြစ်ပါတယ်။လျှက်စစ်ဓာတ်အားလူအပ်ချက်တွေတိုးမြလာတဲ့အောင်ဒေသတွင်းမှာစွန့်အင်ထုတ်လုပ်နိုင်မှုအတွက်ဆက်ယုံပြန်လည်လည်ပတ်နိုင်ရေးအာဏာပိုင်တွေကစီစဉ်နေတာဖြစ်ပါတယ်။ဒါကြောင့်ခီးသွွားတွေနဲ့စီကားတွေပင်လယ်ကမ်းခြေတစ်ဝိုက်မှာကြောင်မီးသွေးတင်တင်မောတွေရောက်ရှိလာမှာဖြစ်ပါတယ်။က ကျောင်းမီတွေးတုံးလျက်စစ်ဆက်ယုံနောက်ဆုံးလေပတ်ခဲ့တဲ့1990ခုနှစ်တေတုန်းကဆိုရင်မိုးရင်းကာလမှာလျက်အဆင်မိုးတွေရွာသွန်းခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်
အိန္ဒိယနိုင်ငံမှာအုပ်ချုပ်နေတဲ့ဆယ်နှစ်ကြာပြီဖြစ်တဲ့လက်ရှိအာဏာရကွန်ဂရက်ပါတီနဲ့သူ့ရဲ့အုပ်ချုပ်မှုကိုအဆုံးသတ်နိုင်အောင်စိန်ခေါ်နေတဲ့ဟိန္ဒူအမျိုးသားရေးဝါဒီ BJP ပါတီကြားမှအာဆမ်ပွဲလို့မြင်ရတဲ့ရွေးကောက်ပွဲတွေကိုဆက်ပြီးတော့ကျင်းပနေပါတယ်။အိန္ဒိယမှာဒီမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတန်း800ကျော်တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုတလားလောက်အချိန်ထားပြီးတော့ကျင်းပနေတာဖြစ်ပါတယ်ရှင
်။VOA ရဲ့တောက်ကြနေညသတင်းအစီအစဉ်ကိုဦးဆက်မိုးဝီနဲ့မဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ဂျာမနီနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့သတင်းကိုတင်ပြမှာပါ။ဂျာမနီကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှဂျာမနီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သူးဆောင်ဆုတစ်ခုဖြစ်တဲ့ဝီလီဘရန့်စုကိုလက်ခံရယူခဲ့ပါတယ်မြန်မာနိုင်ငံမှာဆရာနာရှင်အစိုးရကိုရဲရဲရင်ရင်စန့်ကျင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုပေးအပ်တဲ့ဒီစုပေးပွဲအခမ်းအနားမှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပြုပြင်သင့်တဲ့အချက်တွေကိုဒေါအောင်ဆန်းစုကြည်ကအလေးပေးပြောဆိုသွားခဲ့ပါတယ်အပြည့်အစုံကတော့မတ်နန္ဒာချန်းကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာတောက်ကြနေကဂျာမနီနိုင်ငံကနေပေးအပ်တဲ့2014ခုနှစ်အတွက်နိုင်ငံတကာဝီလီဘရန့်စုကိုလက်ခံရယူရင်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပြုပြင်ဖို့လိုအပ်နေတဲ့ကိစ္စတွေကိုအခုလိုအဓိကထားပြောဆိုသွားခဲ့ပါတယ
် Burma is not yet a democracy. We have been given the chance to build a democratic society. We have not yet built one.
မြန်မာနိုင်ငံမှာဒီမိုကရေစီမထွန်းကားသေးပါဘူး။ဒီမိုကရေစီနိုင်ငံတည်ထောင်ဖို့အခွင့်အရေးတော့ရနေပါပြီ။ဒါပေမဲ့လည်းအခုထိတော့မတည်ထောင်ရသေးပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့မှာအခွင့်အရေးရနေပြီးရွေးချယ်ခွင့်လည်းရှိနေပြီဖြစ်တဲ့အတွက်ဒီအချိန်ကကျမတို့အတွက်တိတ်ကိုအကဲဆက်ပြီးပြောင်းလဲမှုတွေလှုပ်ဆောင်ဖို့အရန်ကိုအန္တရာယ်များတဲ့ကာလတစ်ခုဖြစ်ပါတယ်။ပြီးတော့လည်းစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်မယ်ဆိုရင်ဒီမိုကရေစီနဲ့မကိုက်ညီဘူးစစ်တပ်ကိုလည်းအထူးအခွင့်အရေးပေးထားတယ်ဆိုတာသတိထားမိကြပါလိမ့်မယ်။ဒီနေ့ဒီအချိန်မှာကျမတို့ရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်ကတော့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေအပြည့်အဝရှိတဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆိုရင်ဒီဖွဲ့စည်းပုံကိုပြင်ဆင်မှရမယ်ဆိုတာပဲဖြစ်ပါတယ်။
စုပေးပွဲအခမ်းအနားကိုတော့ဘာလင်မြို့က SPD ပါတီရုံးချုပ်ရှိရာ Willy Brandt House မှာကျင်းပခဲ့ပြီးတော့ပါလီမန်အမတ်တွေတန်တမန်တွေ SPD ပါတီရဲ့ခေါင်းဆောင်လက်ရှိဂျာမနီဒုဝန်ကြီးချုပ်လည်းတက်ရောက်ခဲ့တယ်လို့ဂျာမနီရောက်မြန်မာမိသားစုတွေလည်းတော်တော်များများတက်ရောက်ခဲ့ကြတာပါဒီစုရွေးချယ်ရေးအဖွဲ့ကတော့2014ခုနှစ်အတွက်ဒေါအောင်ဆန်းစုကြည်ကိုရွေးချယ်ခဲ့တာဟာဆရာနာရှင်ဆိုရလက်အောက်ကနေလွတ်မြောက်ရေးနဲ့လူ့ခွင့်ရေးအပြည့်အဝရှိတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာအောင်သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဆိုပါရယ်ဒီစုနာမည်ကိုတော့ကွယ်လွန်သူအနောက်ဂျာမနီဝန်ကြီးချုပ်ဟောင်းဝီလီဘရန့်ကိုဂုဏ်ပြုပြီးတော့ပေးထားတာဖြစ်ပါတယ်ဒီစုပေးပွဲအခမ်းအနားမှာဝီလီဘရန့်စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမစ္စတာအေဂွန်ဘာကသူတို့အဖွဲ့ရဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးရှင်းပြခဲ့တဲ့အကြောင်းဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့ဂျာမနီရောက်မြန်မာအရေးလှုပ်ရှားသူကိုအောင်သူကပြောပြပါတယ်
ဒီမိုစီရေးကိုတိုက်ပွဲဝင်တဲ့သူတွေကြမ်းမဖက်တဲ့နီးနဲ့တိုက်ပွဲဝင်တဲ့သူတွေအာဏာရှင်ကိုတော်လှန်တဲ့သူတွေကိုအဓိကထားရွေးချယ်တဲ့ပွဲဖြစ်ပါတယ်တဲ့အဲ့ဒီမှာထူးခြားတာကတော့ဝီလီဘရန့်ကိုယ်တိုင်ကဒီနိုဘယ်ဆုရှင်တစ်ယောက်ပါအဲ့တော့ဒီနိုဘယ်ဆုရှင်တစ်ယောက်ကဆုပေးတဲ့အခမ်းအနားမှာရွေးချယ်ရေးဥက္ကဋ္ဌတယောက်အနေနဲ့ထိုက်တန်တဲ့နိုဘယ်ဆုရှင်တစ်ယောက်ကိုထပ်ပေးရတဲ့ဟာကတော့သူတို့ရဲ့ဒီသုံးစုမြောက်တမိုင်းမှာဒါအထူးခြားဆုံးစုပေးပွဲလို့သူအဲ့လိုညွှန်းသွားတယ်ဗ
ျစုပေးပွဲအခမ်းအနားတက်ရောက်ခဲ့တဲ့မြမရေးလှုပ်ရှားသူကိုအောင်သူကကဘာကလေးစားရတဲ့မြမခေါင်းဆောင်တက်ရောက်ကိုအခုလိုမျိုးဂျာမနီနိုင်ငံရဲ့အမြင့်ဆုံးသောဂုဏ်သူဆောင်ဆုတစ်ခုပေးအပ်ခဲ့တဲ့အပေါ်မြမလူမျိုးတက်ရောက်အနေနဲ့ဂုဏ်ယူမိတဲ့အကြောင်းအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့ခေါင်းဆောင်တက်ရောက်ကျွန်တော်တို့လေးစားတဲ့လူမျိုးခေါင်းဆောင်တက်ရောက်ကဒီနေ့ဂျာမနီမှာရောက်လာပြီးတော့ဒီဂျာမန်ပါလီမန်ကြီးမှာစကားပြောတယ်ဒီနေ့အခမ်းအနားမျိုးမှာအမြင့်ဆုံးဆုကိုလက်ခံပြီးတော့ပြောတဲ့အခါကျတော့ကျွန်တော်တို့ဗမာပြည်အနေနဲ့ကဒီမိုစီကိုစူးစမ်းနေကြတဲ့လူတွေအတွက်ကတော့ငါတို့ဒီမိုစီသားတွေရဲ့နောက်မှာထောက်ခံတဲ့လူတွေရှိတယ်ဆိုတဲ့ဟာကိုအတွင်းကကျွန်တော်တို့ရဲဘော်တွေကိုပို့ပြီးပြနိုင်တာပေါ့ဗျာ IPD ကတော့ကျွန်တော်တို့ဘလို့မှကျွန်တော်တို့ဖော်ပြလို့မရပါဘူ
းမြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာဒီခဏမတိုင်ခင်မှာဂျာမန်လွှတ်တော်ဥက္ကဋ္ဌရဲ့ဖိတ်ကြားမှုနဲ့ပဲဂျာမန်ပါလီမန်ကိုတွားရောက်ခဲ့ပြီးတော့ပါလီမန်အမတ်တွေနဲ့တွေ့ဆုံခဲ့သလိုအဲ့ဒီမှာလည်းမိန့်ခွန်းပြောကြားခဲ့ပါတယ်မနေ့ကတော့ဂျာမနီသမ္မတယိုဟာဟင်ကုတ်နဲ့ တမရအိမ်တော်မှာတွေ့ဆုံခဲ့သလိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်ရေးရာကိစ္စတွေကိုဆွေးနွေးကြကြပါတယ်။ဧပြီလ12ရက်နေ့မှာတော့ German Press ကတာဝန်ယူတဲ့သတင်းစာရှင်းလင်းပွဲတစ်ခုဒေါအောင်ဆန်းစုကြည်ပြုလုပ်ဖို့ရှိပြီး13ရက်နေ့မှာတော့ Free University of Berlin မှာဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်ဧပြီလ14ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့၄ရက်ကြာဂျာမနီခရီးစဉ်ကိုအဆုံးသတ်ပြီးပြင်သစ်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်ရှင်။
ဖရာရှင်ခင်ဗျာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့ဆိုပေမဲ့တိုင်းရင်းသားတွေသားတွေမှာဘယ်လိုပြုပြင်ပြောင်းလဲမှုမှာဖြစ်မလာသေးဘူးလို့ညှိကြွတဲ့နေကြားနေရပါတယ်။အဲတစ်ချိန်တည်းမှာပဲငင်းငံရေးမရှိသေးတဲ့ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ခြင်းဟာလည်းပဲကောင်းကျိုးတဲ့ဆိုးပစ်ကူသာဖြစ်နိုင်တယ်လို့ဆိုနေရပါတယ်။ဒီနှစ်ခုကိုညှိနှိုင်းပြီးတော့အကောင့်ဘက်ကိုဥတီအောင်ဘယ်လိုလုပ်ရမလဲဆိုတာအခုလာမယ့်စနေညတိုင်းရင်းသားစီမှာဆွေးနွေးကြအောင်ပါဆိုရရှိမှာခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323829994 fax နံပါတ် 2323829992 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ခုလာမဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်မှာလဲဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပတ်စဉ်အစီအစဉ်တစ်ကိုစတင်ထုတ်လွှင့်မှာပါစောင့်မျှော်နားဆင်ကြပါရှင်မကြာခင်မှာတော့တောက်ကြနေညတိုင်းထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါမြန်မာနိုင်ငံမှာလူဦးရေတကောင်စီးကောက်ခံမှုလုပ်ငန်းစဉ်ဟာမြမသမိုင်းတလျှောက်တခါမှလူစည်ရင်းမကောက်ခံခဲ့ရတဲ့နေရာတွေမှာပါကောက်ခံရရှိခဲ့ပြီးဒါဟာထင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့လူဝေမှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကသတင်းတောက်တွေကိုဒီကနေ့ပြောလိုက်ပါတယ်။ရိုဟင်ဂျာကိစ္စမှာတော့နိုင်ငံတကာစံနှုန်းစံထားတဲ့ပြည်တွင်းလုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားကိုထည့်သွင်းစဉ်းစားခဲ့ရတယ်လို့ဆိုပါတယ်။ရန်ကုန်ရုံးခွဲကနေ VOA ဝိုင်းတော်သားကိုသားညူကပြောပြမှာပါ
။မတ်လ30ရက်နေ့ကနေပြီးတော့ဧပြီလ10ရက်နေ့ထိလုပ်ခဲ့တဲ့လူရေတကောင်စီးကောက်ခံမှုလုပ်ငန်းစဉ်မှာကချင်နဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကလွဲပြီးတော့ကြံဒေသအားလုံးမှာချက်ချုပ်မှုတွေရှိခဲ့ပြီးတော့မြမသမိုင်းတခြားအခုလောက်ပြည့်ပြည့်စုံစုံလူဦးရေစီးရင်ကောက်ခံမှုမလုပ်နိုင်ခဲ့ဘူးဆိုပြီးတော့ပြည်သူ့ဝန်ကြီးဦးခင်ကြီးကဒီရန်ကုန်တိုင်းလွှတ်တော်မှာသတင်းတော်ချုပ်ကိုပြောဆိုခဲ့တာပါ။သကောင်စီးကောက်ခံမှုလုပ်ငန်းမှာအဆင့်၄ဆင့်သတ်မှတ်ထားပြီးတော့ကြိုတင်ပြင်ဆင်တဲ့အပိုင်းကို၃နှစ်နီးပါးချိန်ယူခဲ့ရတယ်လို့ဆိုပါတယ်။ဒုတိယအဆင့်ဖြစ်တဲ့မြေပြင်ကောက်ခံမှုကိုတော့မနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်။ဒီကနေ့တတိယအဆင့်ဒီအချက်လက်တွေစီစဉ်မှုနဲ့နောက်ဆုံးအဆင့်တရားဝင်ထုတ်ပြန်မှုတွေကိုလုပ်သွားရမှာဖြစ်ပါတယ်။မြေပြင်ကောက်ခံမှုကိုမနေ့ကပြည့်ပြတ်တဲ့ဆိုပေမဲ့တချို့ဒေသတွေအတွက်နောက်ထပ်အချိန်သတင်း၈ပတ်လောက်တိုးမြှင့်ထားရတယ်လို့ဦးခင်ကြီးကပြောပါတယ
်။ဒါကျွန်တော်ပထမအဆင့်ပြီးစီးတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ငန်းဟာဒီကောက်ခံလို့ကောက်ခံနေစေဟာတွေရှိတယ်။အချို့ပြန်လည်ပြီးဆန်းစစ်ပေးရမယ့်ဟာတွေရှိတယ်။အဲ့ဒါတွေကဒီကာလနေစားပြီးနောက်ထပ်ရသက်ရ၆ပတ်၈ပတ်ပေါ့မေလကုန်ဒီအကျိုးဝင်တာဖြစ်တဲ့အတွက်ကြောင့်အချို့ကင်းပြင်းနေအချို့နေရာလေးတွေတချင်ပြည်နယ်အချို့နေရာလေးတွေမှာတောက်ခံနေစေဖြစ်တာပေါ့
ရခိုင်ပြည်နယ်အတွင်းမှာတော့ဒီလူမျိုးနေရာရိုဟင်ဂျာဆိုပြီးတော့အမည်စင်းသွင်းမယ်ဆိုလို့ရှိရင်ဒီကောင်စင်းတောက်ခံမှုမလုပ်ဖို့ဒီအစိုးရညွှန်ကြားချက်ကြောင့်နိုင်ငံတကာမှာတော့ဝေဖန်မှုတွေရှိခဲ့ပါတယ်ဥခိင်ကတော့ဒါဟာပြည်တွင်းလုံခြုံရေးနဲ့အမျိုးသားချိုးစည်းပွားကိုထက်သွက်ပြီးတော့အခုလိုမျိုးဆုံးဖြတ်ဆောင်ရတာဖြစ်ပြီးနိုင်ငံတကာစံနှုန်းကိုဖောက်ဖျက်ခြင်းမရှိဘူးဆိုပြီးတော့ညင်းပါတယ
်အဲ့ရိုဟင်ဂျာဆိုတဲ့တပ်တနာကြောင့်တိုင်းပြည်မှာလူပေါင်း190လောက်တည်ခဲ့ရတယ်အကုန်လုံးကျွန်တော်တို့ဒါပေါင်းများစွာရခဲ့တယ်။အိမ်ပေါင်း 8,000 ကျော်လောက်မိလောင်ပျက်စီးခဲ့တယ်။လူပေါင်း 3,000 ကျော်လောက်ဥမဲ့အိမ်ပဲဖြစ်ရတယ်။ဟုတ်လား။အဲ့တော့ဒီဟာနိုင်ငံတကာစံနှုန်းကြီးရနော်ဒီဥစ္စာကိုပြောတဲ့ဥစ္စာကိုရေးရမယ်။အဲ့ဒီစကားကိုရေးလိုက်ရင်အမျိုးသားအကျိုးစီးပွားဘာဖြစ်သွားမလဲ။လူတွေထပ်ပြီးတော့တေးတာတေးကြည့်ကုန်မယ်။နော်မိတွေထပ်ပြီးတော့နောက်ကုန်မယ်။အဲ့ဒီကမှတော့ဘယ်ဟာကိုရွေးရမလဲ။အဲ့တော့တစ်ဖက်ကလည်းနိုင်ငံတကာစံချိန်စံညွှန်းဆိုတဲ့အပိုင်းနဲ့တစ်ဖက်ကလည်းတိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားဆိုတဲ့အပိုင်းကိုယူရတဲ့အပိုင်းတွေရှိတယ်။အဲ့တော့နိုင်ငံတကာစံချိန်စံညွှန်းကိုကျွန်တော်တို့ကချိုးဖောက်ခဲ့တာမဟုတ်ပါဘူး။နော်နိုင်ငံတကာစံချိန်စံညွှန်းကိုတိုင်းပြည်ရဲ့ဆုံးရှုံးသွားတော့မယ်။နော်အသက်အိုးရင်စီးစီးနှစ်ဖက်လူဖွဲ့စည်းတစ်ခုလုံးနော်ပြက်လို့ပြက်စီးဖြစ်သွားတော့မယ်ဒီကိစ္စတွေအချုပ်ချာအာဏာပိုက်ဆိုးမှုလွတ်ကင်းသွားတော့မယ်ကိစ္စတွေဒီချိန်မှာနိုင်ရှင်ပြီးတော့မှကျွန်တော်မျှတစွာစီမံဆောင်ရွက်နေရတာဖြစ်ပါတယ်
။အခုဒီလူ့ရေစီးရင်ကောက်ယူမှုအချိန်တိုးထားတဲ့သတင်းရှစ်ပတ်တွင်းမှာပဲအခုလိုအတိုင်းပဲရိုဟင်ဂျာဆူပြီးတော့စီးရင်ပေးနေဦးမယ်ဆိုရင်တော့ချံချံဆူတဲ့စီးရင်ထဲမှာထည့်သွင်းရမှာဖြစ်တယ်လို့ဦးခင်ကပြောပါတယ်။ အခုဒီကောင်စင်းကောက်ခံမှုဟာလည်းအခြားနိုင်ငံကြီးတွေနဲ့ရှင်တော်မှသူတို့အောင်မြင်မှုရရဆိုပြီးတော့ပြောပါတယ်
။2010မှာအင်္ဂလန်မှာကောက်တော့88ရာခိုင်နှုန်းပဲရတယ်။အမေရိကမှာ98ရာခိုင်နှုန်းပဲရတယ်။တရားရာခိုင်နှုန်းရဆိုတော့ဘယ်နိုင်ငံမှမရှိဘူး။ကျွန်တော်တို့ကဒါကကျွန်တော်ကစင်းစရာမရသေးလို့ပြောတာလေ။ကျွန်တော်တို့ဘယ်နိုင်ငံရာခိုင်နှုန်းရဆိုတော့ကျွန်တော်တို့ကသူတို့တော့များတယ်တဘောရှိပါတယ်။အဲ့ကြရင်ကျွန်တော်အားရပါရခင်ဗျပြေပေါ်ပါခင်ဗျတို့ကိုကြင်ညာပေးပါမယ်။ဘာခင်ဗျတို့လည်းဝန်သားကြပါနိုင်ငံတော်နိုင်ငံသားတွေ။ဆိုတချို့နိုင်ငံတွေကပြောနေကျွန်တော်တို့ပဲမရတော့သလိုမအောင်မြင်တော့သလိုအဲ့ဒီအင်္ဂလန်လိုနိုင်ငံမျိုးကြီးတောင်မှဒီမိုကရေစီနိုင်ငံမျိုးက2010တင်လေနော်အဲ့ဒီက88ရာခိုင်နှုန်းပဲရပါတ
ယ်။ကချင်ပြည်နယ်တွင်းမှာတော့ KIO ကချင်လက်နက်ကိုင်ဖွဲ့စည်းကအချို့ဒေသတွေမှာသံခေါင်းစင်းကောက်ခံမှုလက်မခံတာကြောင့်အခက်အခဲကြုံနေရတာပါ။ဒါကလည်းတက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေသလိုပဲတစ်ဖက်မှာညီငယ်ရေးလုပ်ငန်းစဉ်ကိုလည်းထိခိုက်မှာစိုးရိမ်ရတယ်လို့ဦးခင်ကပြောပါတယ်။ကောက်ခံထားတဲ့စင်းတွေကိုတရားဝင်ထုတ်ပြန်ရမယ့်အပိုင်းမှာတော့နှစ်တန်ကြာချိန်ယူရနိုင်တယ်လို့ဆိုပါတယ်။အခုဒီသံခေါင်းစင်းကောက်ခံမှုကိုနိုင်ငံခြားကလိလာသူကိုယ်စားလှယ်20ကျော်လာရောက်ပြီးတော့လိလာခဲ့ပါတယ်။ဒီလိလာရေးအဖွဲ့တွေဟာလည်းဒီကနေ့မှပဲ UNFPA ဒီကုလသမဂ္ဂလူ့ရေရမုံငွေဖွဲ့ရန်ကုန်ရုံးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့သိရပါပါတယ်ခင
်ဗျ။ VOA ဝိုင်းတော်သားကိုသားညူပါရှင်။ကချင်ပြည်နယ်ဗမော့ KI မန်စီမြို့နယ်မှာတော့တကောင်စင်းကောက်ယူအပြီးမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံတွေဟာဘေးလွယာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါ။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကတော့မန်စီမြို့နယ်မန်ဝင်းကြီးကျေးရွာနယ်ပန်ခမ်းရွာအနီးမှာဖြစ်ပွားနေပြီးကြာသပတေးနေ့မနေ့စင်နာရီခွဲလောက်ကနေစတင်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်လက်နက်ကြီးကြီးတွေဟာလက်ကရန်စစ်ဆောင်စခန်းနဲ့ပန်ခမ်းရွာဘက်တွေကိုကြောက်ပောက်ကွဲခဲ့တာကြောင့်အခုလိုထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်မန်ဝင်းကြီးဒေသခံတအူးကလက်တလောဖြစ်ပွားနေတဲ့တိုက်ပွဲနဲ့စစ်ပြေးဒုက္ခသည်တွေအခြေအနေကိုအခုလိုပြောပါတယ်မနေ့
ကနေစဖြစ်ပွားကျွန်မနဲ့ချစ်ကြတဲ့စစ်ပြေးဒုက္ခတွေပေါ့နော်ဟိုနေတဲ့နေရာအခက်ရံကမှစနစ်ချင်းအောင်လုံးကြတဲ့ခါကျတော့စစ်ပြေးဒုက္ခတွေကမနေမှဒီကြောက်ပြီးတော့ပေါ့နော်ပြေးခဲ့ကြတာသူဦးရေကမင်းညအထီးကတော့400ကျော်500လောက်ရှိပြီသူကြောင့်ဟိုတက်ဟိုကုန်းမူရောင်ဆိုတာလေးတော့ CIO တွေဟိုနေတဲ့နေရာပေါ့ဟိုအဲ့မှာလည်းပဲသူတို့တိုက်ပွဲတွေဖြစ်ကြပါတယ်ဖြစ်တဲ့ခါကျတော့အဲ့ကဂျွာသားတွေပြည့်ခါကျတော့ကုန်းမူရောင်နဲ့နေတဲ့နံခါဆိုရရောင်းနေရှိတယ်ဒီရောင်းနေရဟာလည်းကြံပြီးချက်ပြည့်ခဲ့ကြပြီအခုတို့အတိကျတော့မပြည့်ပေမဲ့လည်းတစ်ထောင်လောက်တော့ရှိသွားရဲ့ပူရင်းကကြီးလာခဲ့ကြတယ်ဒီနေ့လည်းတစ်ဖွဲ့ဖွဲ့ပဲနေရတော့ရှောက်ပဲ
တရုတ်မြန်မာနယ်စပ်ဒေသကဒုက္ခသည်တွေကိုကူညီပေးနေတဲ့ဝမ်ပေါင်နှင်းထွဲခေါ်လူဒုအလင်ကူညီရေးအဖွဲ့ကဒေါ်မေရီတော်မားတော့တရုတ်ပြည်တွင်းကိုရှမ်းဒုက္ခသည်200လောက်ဝင်ရောက်လာတယ်လို့ပြောပါတယ
်ဒီမှာစမ်းရွာ24ရွာကဒုက္ခသည်ရောက်တယ်အဲ့တော့ဒီမှာခုလောလောဆယ်တော့နေရပေါ့ဝင်ကျင်တော့ဒီသရုပ်ပြည်ထဲကဒီအဲဥလူရောင်ဆိုတဲ့ဒီမနောကွင်းဝင်းနေရာဆရက်ထဲမှာခုရှိနေကြတယ်ပေါ့အမျိုးသမီးတွေအသက်ကြီးတဲ့လူကလေးတွေပေါ့နော်အများကြီးပဲဟုတ်ကဲ့အခုအဲ့ဘန်ခန်းရွာလူကြီးနဲ့စကားပြောတော့မနစ်ကြီးရအောင်မထွက်သေးဘူးပေါ့အဲ့မဲ့ဒီနေ့တော့အချိန်ကြီးရမရတော့ဘူးညမှာဆက်ကပစ်လိုက်တယ်လက်နဲ့ကြည့်အောင်ရွာထဲစီးကြောက်တဲ့ခါကျတော့ဘလို့မှလုံဆုံးမှုရှိတော့သူ့ထွက်ပြေးလာတယ်ဆိုပြီးမှအခုလည်းကျွန်တော်ပြောပြတယ်ဒီမနက်မှာမောင်ဝင်းကြီးနဲ့လေးမိုင်လောက်အကွာဖြစ်တဲ့ကောင်းမူရံဆိုတဲ့နေရာမှာပြန်ပြီးတော့ဖြစ်နေတယ်
တိုက်ပွဲမဖြစ်ခင်ကမောင်ဝင်းကြီးရွာကစခန်းနှစ်ခုမှာဒုက္ခသည်9000လောက်နဲ့လက်ကရံစခန်းမှာတော့ဒုက္ခသည်2000လောက်နေထိုင်နေတယ်လက်ကရံဒုက္ခသည်စခန်းကလူတွေဟာအခုဒီချိန်မှာဆို3ချိန်တိုင်စခန်းပြောင်းထွက်ပြေးနေရတယ်လို့ဒေါ်မေရီတော်မပြောပါတယ်တိုက်ပွဲဖြစ်ပွားတာကတော့အစိုးရစစ်တပ်ကနေမြေရှင်းလင်းရေးအတွက်ဝင်ရောက်လာလို့ဖြစ်တယ်လို့ KIO လုပ်ငန်းညီနိုင်အဖွဲ့ကဦးထောက်ခါကပြောပါတယ
်ဒီမှာ message ရောက်လာတာကနေမြေရှင်းလင်းရေးကောင်စင်နေမြေရှင်းလင်းရေး operation လို့ပေါ်အမိတ်ကြလာပြီလို့အဲ့လိုကျွန်တော်တို့ဘက်ကအဲ့လိုရတယ်ဆိုတော့နေမြေရှင်းလင်းရေးကောင်စင်နဲ့သူတို့ကတိုက်ပွဲလုပ်နေတာပဲ
မောင်ဝင်းကြီးဒေသအတွင်းကိုခမာယ68နဲ့တပ်မ88လက်အောက်ခံတပ်ရင်းတွေဝင်ရောက်လာနေတာဖြစ်တယ်လို့ပြောပါတယ်လက်တလောဖြစ်ပွားတဲ့တိုက်ပွဲဟာဒေတာတွင်ကကြေးရွာတွေမှာသံခေါင်းစင်းကောက်ယူပြီးတဲ့နောက်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲဟာအေပီလာ၄ရက်နေ့ကသံခေါင်းစင်းကောက်ယူရာမှာလုံခြုံရေးဆောင်ရွက်နေတဲ့ဒုတက်ရင်မူတူကြာဆုံးတာနဲ့ဆက်ဆက်နိုင်ကြောင်းလည်းသုံးသက်တာတွေရှိနေပါတယ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့ဒီတိုက်ပွဲကြောင့်ငင်းချမ်းရေးဖြစ်စဉ်ကိုထိခိုက်လာနိုင်ကြောင်းမြန်မာငင်းချမ်းရေးစင်တာကိုအကြောင်းကြားထားတယ်လို့ပြောပါတယ်
ခုလောလောဆယ်ဆယ်မှာကျွန်တော်တို့အရင်းကြေးကြီးကိစ္စကအရင်တော့ထိုင်းနိုင်ငံတို့ဒီပြည်နိုင်ငံတို့မှာခက်ခက်ခက်ခဲနဲ့ကျွန်တော်တို့ဒီငင်းကြေးကိုဆွေးနွေးပွဲကိုလုပ်ခဲ့တယ်အဲ့ဒီကနေကျွန်တော်တို့ဟိုမစ်ချနာမြို့ပေါ်မှာအစီအောင်ကျွန်တော်တို့ဒီငင်းကြေးဆွေးနွေးပွဲကိုလုပ်ဆောင်လာပြီးတော့မှာအခုက NCCT နဲ့ရန်ကုန်မြို့အစ်တော်မှာလို့အခုတို့လူတစ်ဖက်တွေ့ဆုံညှိနှိုင်းလာတဲ့အခြေအနေကတော်တော်လေးအခြေအနေကောင်းနေမှာတော်တော်လေးပြောင်းပါလေအဲ့လိုမျိုးလုပ်ဆောင်နေတာကိုသူကတော့ကျွန်တော်လည်းဝမ်းတာနေတဲ့အချိန်မှာအခုတို့ပဲဒီကောင်စင်းနဲ့ပတ်သက်ပြီးတော့မှာ ဟိုကောက်ခံပြီးတော့မှဟိုသွားရင်းနဲ့ဒီလိုစိတ်ကြယ်ရင်ဆိုင်မျိုးဖြစ်လာတဲ့အခါကျတော့ဒါတူနဲ့တူရတော့ယုံကြည်မှုတည်ဆောက်တဲ့အပိုင်းမှာရဲ60ပြည်မှာငင်းချင်းရေးသွားတဲ့အပေါ်မှာတော်တော်လေးတော့ထိခိုက်သွားလာနိုင်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့လည်း NPC ကိုကျွန်တော်တို့အကြောင်းကြားပါချပါတယ်ဗျ
မြန်မာငင်းချမ်းရေးစင်တာကသစ္ဆိုင်ရာကိုဆက်လက်တင်ပြပြီးတိုက်ပွဲတွေရက်ဆိုင်အောင်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ်။ KIO ကသူတို့ထိန်းချုပ်ရာဒေသအတွင်းမှာတကောင်စင်းကောက်ယူရာလက်မခံကြောင့်ပြီးခဲ့တဲ့လကုံပိုင်းကသတင်းထုတ်ပြန်ထားသလိုအစိုးရဘက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတကောင်စင်းကောက်ယူဖို့ခက်ခဲတဲ့ကြေးရွာတွေကိုတပ်မတော်လုံခြုံရေးအဆောင်ရှောင်းနဲ့တကောင်စင်းကောက်ယူခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကတော့အစိုးရနဲ့ KIO အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့တွေကတပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းရေးဆွဲပြီးတရက်အကျော်မှပဲဖြစ်ပွားခဲ့တာဖြစ်ပါတယ
် VOA သတင်းတောက်ကိုမိုးစောပါရှင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြမှာပါ American ကာကွယ်ရေးဝန်ကြီး Chuck Hagel ရဲ့ဒီသတင်းပတ်တွင်တရုတ်နိုင်ငံခီးစင်ဟာဒေတာရင်းမှအငင်းပွားမှုပို့ပြီးတော့ဖြစ်နေတဲ့ကြားကပ်အပဲတရုတ်နဲ့အမေရိကန်နှစ်နိုင်ငံစစ်တပ်တွေအကြားဆက်ဆံမှုတိုးမြင့်မှုကြိုးပမ်းနေတာတွေကိုပေါ်လွင်စေခဲ့ပါတယ် VOA ပီကင်းသတင်းတောက် Bill Eyed ရဲ့သတင်းပေးပို့ချက်ကိုဦးတန်းလွင်ထွန်းကပြောပြမှာပါရှင
်အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ရဲ့ခီးစဉ်အတွင်းမှာတရုတ်သမ္မတကြီးရှီဂျင်ပင်နဲ့တွေ့ဆုံမှုအပြင်တရုတ်နိုင်ငံရဲ့ဒဇင်းတဲသောလေရင်တင်သင်္ဘောကြီးကိုတွားရောက်ကြည့်ရှုခဲ့ခြင်းစတဲ့ရင်းနှီးမှုလက္ခဏာတွေရှိခဲ့ပါတယ်ဒါပေမဲ့သူတို့အနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးမှုတွေကြားကပဲဒေသတွင်းအငင်းပွားမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်သဘောကွဲလဲမှုတွေရှိနေတာကိုလည်းဖွင့်ဟပြောဆိုမှုတွေရှိခဲ့ပါတယ်။ဂျပန်နဲ့ဒူဘိုင်၅ပိုင်းအငင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ထဲကကျွန်းနေမှာတရုတ်တို့ကလေကြောင်းကာကွယ်ရေးဆောင်ကြီးညာခဲ့တာနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဒီဂါကပုံမှန်လင်းလင်းဝေဖန်လိုက်ပါတယ်။ Every
nation has a right to establish air defense zones
နိုင်ငံတိုင်းမှာလေကြောင်းကာကွယ်ရေးဆောင်ထားရှိခွင့်ရှိတာမှန်ပါတယ်။ဒါပေမဲ့ဒီကိစ္စကိုညှိနှိုင်းဆွေးနွေးမှုတွေမရှိဘဲတစ်ဖက်သက်လှုပ်ဆောင်လို့မရပါဘူးတစ်ဖက်သက်လှုပ်ဆောင်ခြင်းဟာနားလည်မှုတွေလွဲမှားခြင်းနဲ့တင်းမာမှုတွေတိုးလာစေပြီးအန္တရာယ်များတဲ့ထိတ်တက်ရင်ဆိုင်ပြည်ပခန့်ထိဖြစ်ပွားစေနိုင်ပါတယ
်တရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးချန်ဝမ်ကွမ်းကတော့အခုလိုငင်းပွားနေတဲ့နယ်နိမိတ်ကိစ္စကိုလုံးဝအရှောင်မပေးနိုင်ဘူးလို့တုံ့ပြန်ပါတယ်ဒီအရေးဟာတရုတ်နိုင်ငံရဲ့လေးနဲ့ထားရမယ့်အရေးဖြစ်တာမို့လုံးဝအရှောင်မပေးနိုင်တဲ့အပြင်ချိုးဖောက်မှုတွေကိုလည်းနည်းနည်းလေးမှတီးခံခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်ကာကွယ်ရေးဝန်ကြီးဟေဂါပီကင်းမြို့တော်အမျိုးသားကာကွယ်ရေးတပ်ကတော်မှာတရုတ်တပ်မတော်အရာရှိတွေနဲ့တွေ့ဆုံပြောဆိုခဲ့စဉ်ကလည်းနှစ်ဖက်အမြင်လွဲမှားမှုတွေကိုရှောင်ကြဉ်နိုင်မှုအတွေ့ပွင့်လင်းမြင်သာမှုအရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်အရာရှိတူကတော့ပြန်လည်မေးခွန်းထုတ်ခဲ့ရမှာအမေရိကန်ဟာဒေသတွင်းပြဿနာတွေမှာဘက်လိုက်ပြီးတရုတ်စစ်တပ်ကိုထိန်းချုပ်ဖို့ကြိုးစားနေတာဖြစ်တယ်လို့ဆိုရင်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ကတော့တရုတ်နိုင်ငံကိုအခုလိုထိန်းချုပ်ဖို့ကြိုးစားနေတာမဟုတ်ဘူးလို့ညင်းဆိုပါတယ်။တကယ်တမ်းမှာတော့ဒေတာရင်းပြဿနာတွေဖြေရှင်းရေးမှာအမေရိကန်ဟာသူတို့ပြောတာတွေပိုပြီးတင်းမာတဲ့သဘောစောင့်နေပါတယ်လို့ Brookings သုတေသနဌာနရဲ့အရာရှိ Jonathan Pollack ကပြောတ
ာ On the one hand an effort to try to define improve
အမေရိကန်အရာရှိတွေဟာတရုတ်အမေရိကန်စီးရေးဆက်ဆံမှုကိုအဓိပ္ပာယ်ရှိရှိတိုးတက်လာအောင်လုပ်မယ်နီးလန်းရှာမယ်ပူးပေါင်းလှုပ်ဆောင်မှုတွေလုပ်လို့ရတဲ့နေရာတွေမှာပိုလှုပ်သွားမယ်စသဖြင့်တစ်ဖက်ကပြောနေပေမဲ့တစ်ဖက်မှာကလည်းတရုတ်ကအရှောင်မပေးပါဘူးဆိုတဲ့နေရာတွေမှာပို့ပြီးဖိအားပေးတာမျိုးတွေလုပ်နေတဲ့အပြင်တာဝန်ယူမယ်လို့ပို့ပြီးပြောတာတွေလည်းရှိနေပါတယ
်။ဒါပေမဲ့လည်းနှစ်ဖက်ဆက်ဆံရေးမှာဒီနှစ်ပိုင်းတွေအတွင်းပို့ပြီးတိုးပွားလာတာတွေတော့တွေ့ရတယ်လို့လေ့လာသူတွေကဆိုပါတယ်။လက်ရှိနှစ်ဖက်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံတာ၃ချိန်ရှိခဲ့ပါပြီ။ဒါအပြင်ပြီးခဲ့တဲ့နှစ်ကလေးကစလို့နှစ်ဖက်ပူးတွဲစည်းရေးလင်းကျင်းမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ဒါကတော့ American ကာကွယ်ရေးဝန်ကြီးရဲ့တရုတ်နိုင်ငံခီးစင်ပေါ်တုံ့တက်ထားတဲ့ဆောင်းပါးကိုဦးတန်းလွင်ထွန်းကတင်ပြသွားတာပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American အသံရဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 32တို့ကနေအတန်းလွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာပါ
ISS အခုတင်တာကမိုင်200နဲ့300ကြားပဲရှိတယ်အခု low earth orbit ဆိုလို့ရှိရင်မိုင်300နဲ့500ကြားမှာရှိတယ်ဒီပေါ့နော
်သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ရမှာပါရှင်တခါသုတဆုံလေး American တခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ပြမှာပါအခုတော့ကျမတို့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါရှင်မြန်မာနိုင်ငံကအမျိုးသမီးတွေဟာအဓမ္မကျင့်ခံရတာမျိုးလို့ရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတာမကစိတ်ပိုင်းဆိုင်ရာဖိစီးမှုတွေကိုပါကြုံတွေ့နေရတယ်လို့အမျိုးသမီးရေးရာကူညီဆောင်ရွက်နေတဲ့တရားလွှတ်တော်ရှေ့နေဒေါက်ခိုင်ခိုင်လက်ကပြောပါတယ်။ဒါ့အပြင်အိမ်တွင်းအကြမ်းဖက်မှုကာကွယ်ရေးဆိုင်ရာဥပဒေဟာလည်းမြန်မာပြည်မှာပြဋ္ဌာန်းထားတာမျိုးမရှိသေးဘူးလို့သူကဆိုပါတယ်။ကျမကဒီတရားလွှတ်တော်ရှေ့နေဒေါက်ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍအဖြစ်တင်ဆက်လိုက်ပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal
ဒီသမီးတိုင်းတုံ့ပြန်နေရတဲ့အကြံဖတ်မှုတွေကတော့ဟိုခန္ဓာကိုယ်ကိုနှိမ့်ဆက်လိုက်မှရယ်ဒီလိင်ကိစ္စနဲ့ပတ်သက်ပြီးတော့ abuse လုပ်ခံရမှရယ်လို့တော့မဟုတ်ဘူးအမနေတူပါကြုံတွေ့နေရတော့ညီမတို့ရဲ့စိတ်ပိုင်းဆိုင်ရာအကြံဖတ်မှုတွေကတော့အများဆုံးပါမှအိမ်တွင်ဒီမိသားစုတည်းမှာဆိုလို့ရှိရင်ယောက်ျားတွေကဥမာဖောက်ပြန်နေအမရဲ့ရဲ့တေစာတောက်စားတွေအဲနောက်တစ်ခုကကြတော့ဟိုဘက်ဆွေမျိုးဒီဘက်ဆွေမျိုးတွေပေါ့နော်အဲ့လိုဆွေမျိုးတွေရဲ့နှိမ့်ဆက်မှုတွေကြောင့်သူတို့နေ့တတူကစိတ်ဆင်းရဲနေရတဲ့မိန်းမတွေလည်းရှိရဲအမနောက်တစ်ခုကြတော့မြန်မာနိုင်ငံမှာပေါ့နော်အခုခေတ်ကာလနဲ့မကိုက်မီတော့တဲ့ရိုးရာတလေးထုံးစံတွေကလည်းအမျိုးသမီးတွေကိုစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုအများဆုံးဖြစ်ပေါ်စေပါတယ်နောက်တစ်ခုကကြတော့မြမတို့လုပ်ငန်းခွင်ဝင်တဲ့နေရာမှာယောက်ျားမိန်းမခွဲထားပြီးတော့ main ကလေးတွေက decision ချတဲ့နေရာမှာယောက်ျားတွေလောက်ထိရောက်မှုမရှိဘူးပေါ့မတို့ရဲ့ဆုံးဖြတ်မှုစွမ်းအားပေါ့တွဲခေါ်နိုင်မှုစွမ်းအားယောက်ျားတွေနဲ့ရှင်နှိမ့်နေဆိုပြီးတော့တကယ်ရာထူးကြီးကြီးရတဲ့နေရာမျိုးတွေမှာလည်းမတို့ဒီမိန်းမတွေကိုဥစားပေးခြင်းမခံရဘူးပေါ့
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာရောဒီအလုပ်ခွင်တွေမှာအမျိုးသမီးအမျိုးသားတန်းတူရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေပြဋ္ဌာန်းချက်တွေရောဘယ်လိုရှိလဲရှင်
အခုလက်ရှိ2008ဖွဲ့စည်းပုံမှာကလည်းတန်းတူညီညာအခွင့်အရေးရှိရမယ်လို့တော့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့ဥပဒေအရညီမတို့ဘက်ကအဲ့လိုတန်းတူညီညာမရှိဘူးဆိုရင်ဘယ်လိုရေးယူရမလဲဘယ်လိုခွဲခြားမှုရှိရင်ဘယ်လိုရေးယူခံရမလဲဆိုတဲ့အမျိုးမျိုးတော့ပြဋ္ဌာန်းထားတာမရှိဘူးမှာ။ဒါမဲ့ပေါ့နော်ညီမတို့ဒီမှာတိတတာတမျိုးမတိမတာတဲ့တမျိုးခွဲခြားဆက်ဆံရင်တော့ခံနေရတာပဲအခုချိန်ဒီအမျိုးသမီးတွေကလေလုပ်ငန်းခွင်တစ်ခွင်မှာရှာတူးကြီးကြီးပိုင်းမျိုးပဲအမားတို့အနေနဲ့ဟိုကြည့်လိုက်မယ်ဆိုရင်မြင်သာထင်ရှားပါတယ်မိမဥယျာဉ်အင်မတန်မအောင်နေပါတယ်ယောက်ျားလေးဥယျာဉ်အပေါ်ပြီးတော့များပါတယ်မြန်မာနိုင်ငံမှာလူမှုဆက်ဆံရေးနယ်ပယ်တွေမှာရောနောက်ပြီးတော့မြန်မာတွေရဲ့ culture အရာကောပေါ့နော်ကျမတို့အနေနဲ့ကမျိုးသမီးတွေကတဆင်းနိုင်ပြီးတော့ဆက်ဆံခံနေရတော့ရှိပါတယ်အမ
အခုလို့မျိုးသမီးရေးရာကိစ္စတွေကိုကူညီဆောင်ရွက်ပေးတဲ့အခါမှာဟိုရင်ဆိုင်ရတဲ့အခက်အခဲတွေရောဘာတွေရှိလဲရှင
်အမတ်တင်နေတဲ့မျိုးသမီးတွေကိုယ်တိုင်ပဲသူတို့ကိုယ်တိုင်ကသူတို့ရဲ့အခွင့်အရေးကိုရေးရေးယူရမယ်ဆိုရင်အတိဘဝမရှိဘူးမှာဦးမမရဲ့ rape လုပ်ခံရတဲ့ကလေးတယောက် main ကလေးတယောက်ဒီ rape လောက်ခံရလို့ရဲစခန်းကိုတိုင်ဖို့ဆိုတာတော့မှသူ့ရဲ့ပတ်ဝန်းကျင်မှာရှိရဲ့လူကြီးကဘာပြောလဲဆိုတော့ဟာနင်အမိထံမတက်လို့ဖြစ်တာနင်ဒါတော့တစ်ချက်ကနေနဲ့ရှက်ဖြစ်မယ်ဆိုတဲ့အမျိုးအဲ့ဒါပထမဆုံးစပြီးကြုံရတာပဲရှင့်နေဆိုတဲ့အမျိုးဟာကာယကံရှင်အနေနဲ့တရားဆွဆုခွင့်ရှိမှသာလေညီမတို့ကသူတို့ဘက်ကကူညီလိုက်ပါဆောင်ရွက်ပေးလို့ရတယ်သူတို့ချင်းချင်းပြေလည်သွားတယ်သူတို့ချင်းချင်းကျင်းနဲ့သွားတယ်ဆိုလို့ရှိရင်ညီမတို့ဘာမှလုပ်လို့မရဒီမှာဒါ rate မဟုတ်ပါဘူးလို့ပြောလိုက်တာတခွန်းနဲ့ညီမတို့သူ့ရဲ့အခွင့်အရေးတွေဘာမှတောင်းပြလို့မရပါဘူးအဓိကတော့အမျိုးသမီးတွေကိုနိုင်ပဲအမျိုးသမီးတွေကသူ့ရဲ့အခွင့်အရေးကိုသူတို့မိမိရရယူနိုင်မယ်ရဲရဲရင်ရဲဆိုင်နိုင်မယ်အရာရာကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်အသိပညာရှိမယ်ဉာဏ်ပညာရှိမယ်နောက်ဆုံးအမရဲ့ကိုအခွင့်အရေးကိုကိုဘယ်လိုယူရမလဲဆိုတဲ့လူတွေနဲ့တိုင်ပင်တင့်တယ်လို့ညီမထင်တယ်သူတရားသူတို့ခက်ခဲနေတာပေါ့နော်ညီမတို့ရင်ဆိုင်နေရတာတော့ငွေကြေးထားပါတရားတပေါင်ဆက်ပြီဆိုလို့ရှိရင်ငွေမရှိရင်ဘာမှလုပ်လို့မရဘူးပေါ့နော်ငွေမရှိတဲ့ခါကျတော့အဲ့ခါကျတော့ငင်ခံလိုက်ကြတယ်ရောအဲ့ဒါသူတို့ဒုတိယတစ်ခါထပ်ပြီးတော့ဟိုအရှုံးပေါ့အရှုံးစင်တာပေါ့အမရဲ့ညီမတို့အနေနဲ့အမျိုးသမီးတွေကိစ္စကိုတောင်းရပြီးတယ် မျိုးသမီးရဲ့ကိစ္စကိုညီမတို့ကကူညီပေးတယ်ညီမတို့ကလှုပ်ပေးတယ်ဆိုတဲ့အပိုင်းမှာညီမနိုင်ငံမှာကမျိုးသမီးကိစ္စနဲ့ပတ်သက်လာလို့ရှိလို့ရှိရင်ရေးကြီးတဲ့ကိစ္စမဟုတ်ဘူးမျိုးသမီးတွေအနေထားနဲ့ဒါတွေအကုန်လုံးကဘလောက်လှုပ်လှုပ်ဖြစ်လာမှာမဟုတ်ဘူးနေရာမပေးချင်ကြတဲ့လူတွေနဲ့လည်းအများကြီးကြုံရတယ်။ညီမတို့ feminist လို့လည်းထင်ကြတယ်။အမှန်တော့ညီမတို့က feminist လည်းမဟုတ်ဘူး။တကယ်တမ်းကျတော့ညီမတို့ကသာဓုညီများမှုနဲ့ဒန်းလူ gender discrimination မရှိအောင်လုပ်နေတဲ့လူတွေပဲ။လူသားတယောက်အနေနဲ့လူလူချင်းဆိုတဲ့ဟာ constitution rights ကိုလည်းညီမတို့ကပြေဝခံစားခြင်းနဲ့စီရောမှာပါတဲ့အခွင့်အရေးတွေကိုလည်းရချင်တယ်။ညီမတို့ရချင်တာမဟုတ်ဘူးနော်။မြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတိုင်းအမျိုးသမီးတိုင်းလက်ထပ်ထိန်းချခြင်းကစပြီးကလေးအုပ်ထိန်ခွင့်၊ကွာရှင်းခွင့်၊အမွေဆက်ခံခွင့်အားလုံးသာဓုညီများဖြစ်စေခြင်းနဲ့နောက်တစ်ခုကညီမတို့နိုင်ငံမှာဘာသာရေးနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေခွဲခြားဆက်ဆံခံရတာတော့ဒါအဆိုးဆုံးပဲအမှညီမတို့နိုင်ငံမှာနောက်ဆုံးရင်ဆိုင်နေရတာတော့ဘာသာရေးနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေခွဲခြားဆက်ဆံခံရသေးတယ်လက်ဘာသာရေးနဲ့ပတ်သက်တဲ့လက်ထပ်ထိန်းချမှုတွေမှာခွဲခြားဆက်ဆံခံညီမတို့ကတော့အဲ့လိုခွဲခြားဆက်ဆံခံရမှုတွေမရှိဘဲနဲ့တပြေးညီတန်းတူမိညာတိုင်းသူတွေအားလုံးကိုတန်းတစားတဲ့ခွဲခြားဆက်ဆံခြင်းမရှိဘဲဗုဒ္ဓဘာသာမှခရစ်ယာန်မှအစ္စလာမ်မှဆိုတာမျိုးမရှိဘဲဘာသာရေးခွဲပြားမှုမရှိတဲ့ဥပဒေတရက်ကာကွယ်ပေးတဲ့ဥပဒေတရက်တော့ရှိစေခြင်းနဲ့အဲ့ဒီဥပဒေဟာလည်းညီမတို့ရဲ့လက်ထပ်ထိန်းချခြင်းကလေးအုပ်ထိန်းခြင်းအမွေဆက်ခံခြင်းကွာရှင်းခြင်းစတဲ့အဲ့ဒီပေါ်ဒီမှာအလုံးအကာအကွယ်ပေးတဲ့ဥပဒေမျိုးဖြစ်စေခြင်းပါတယ်အဲ့တော့ညီမတို့နိုင်ငံမှာရင်ဆိုင်ရတဲ့ဘာသာရေးနဲ့ပတ်သက်တဲ့ခွဲခြားဆက်ဆံခံရမှုတွေပါမှာ
ဒီတော့ဒီဥပဒေရေးရာအကြံပေးပေါ့နော်ဝန်ဆောင်မှုပေးနေတဲ
့
တရားလွှတ်တော်ရှေ့နေတဲ့ဦးအနေနဲ့ဘာတွေများဆက်ပြီးတော့ဆောင်ရွက်ဖို့ရှိလဲရှင်
ညီမကတော့ဥပဒေပိုင်းဆိုင်ရာဖြစ်နေတဲ့အတွက်ကြောင့်အမျိုးသမီးတွေလက်ရှိခံစားနေရတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအကုန်လုံးကိုညီမကနံပါတ်1အနေနဲ့ကောင်ဆယ်လင်းပေးပါတယ်အမကောင်ဆယ်လင်းဆိုတာအခုမှသူဟာရုပ်နဲ့ပတ်သက်ပြီးတော့အကြမ်းဖက်မှုခံစားရတယ်ဆိုလို့ရှိရင်သူ့ရဲ့ခန္ဓာကိုယ်ပေါ်မှာရရှိခဲ့တဲ့ထိခိုက်ဒဏ်ရာနဲ့ပတ်သက်ပြီးသူ့ကိုဘယ်သူကအကြမ်းဖက်အကျန်းဖက်တဲ့ပုံပေါ်မှာဥပဒေအရဘလို့အရေးယူဆောင်ရွက်မှုတွေပြုရမလဲသူ့ရဲ့နှိမ့်နှောင်မှုတွေကိုညီမဘလို့ပြန်ပြီး claim လုပ်ပေးရမလဲဆိုတာညီမအဲ့ဒါအခမဲ့ညီမဆွေးနွေးအကြံပေးပါတယ်။ဒိမိုင်းဆိုအကျန်းဖက်မှုကျူးလွန်ခံရပြီဆိုလို့ရှိရင်ညီမတက်ဆိုင်ရာရဲစခန်းကနေစပြီးတော့တရားရုံးရောက်တဲ့အထိညီမအစားစားရရာကူညီပြီးတော့အမှုဖွင့်နိုင်ရေးအထိမှကူညီဆောင်ရွက်ပေးပါတယ်။အဓိကကတော့အမရဲ့ဟိုစိတ်ဓာတ်ရာစိတ်ထဲမှာအကျန်းဖက်ခံရပြီဆိုလို့ရှိရင်ညမမြန်မာနိုင်ငံမှာရှိရဲ့လူမှုပတ်ဝန်းကျင်အနေထားရကိုယ့်အိမ်ကမီးအပြင်းမထုတ်နဲ့ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒီခါကျတော့အမျိုးသမီးတွေမှာပြောစရာနေရာရင်ဖွင့်စရာနေရာမရှိဘူးအဲ့ဒီခါကျတော့သူတို့တွေခံစားရခံစားရပါတယ်အရင်များလာလို့ရှိရင်ဆက်စီတိတ်ပြီလာပြီသူတို့မှဖောက်ကွဲထပ်ဖို့မရအောင်အဲ့ခါကျရင်သူတို့အနေနဲ့ဒီသားစုထဲမှာလည်းအဆင်မပြေမှုတွေဖြစ်ရတယ်ပေါင်းစပ်ဆိုင်ဒီမှာလည်းအဆင်မပြေမှုတွေဖြစ်ရတယ်သူတို့ psycho တွေဝင်နေအဲ့လိုမျိုးတွေမဖြစ်အောင်လို့ညီမတို့အနေနဲ့သူတို့ပြောတာနားထောင်ပြီးတဲ့စိတ်သက်သာရာရတဲ့နိုင်တဲ့နီလန်လေးတွေပြည်တဲ့ညီမတို့နိုင်ငံမှာအခုမှအင်တွင်းတန်းဖို့မှုနဲ့ပတ်သက်ပြီးဥပဒေရေးဆွဲလုပ်မဲ့ရှိသေးတယ်အမအဲ့ဥပဒေကြီးအကောင့်ထဲပေါ်လာပြီးတော့ဒီအင်တွင်းတန်းဖို့ခံရတဲ့မျိုးသမီးတွေဘက်ကကောက်ွယ်ပေးနိုင်မယ်ဆိုလို့ရှိရင်တော့အတိုင်းထက်အလုံးပေါ့နော်
ဒါဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာအရင်ကရောဒီအိမ်တွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဟိုကောက်ွယ်ပေးနိုင်တဲ့ဥပဒေဆိုတာမျိုးမရှိခဲ့ဘူးဆိုတဲ့သဘောလားရှင
်ဟုတ်ကဲ့ရှင်လုံးဝမရှိခဲ့ပါဘူးမြန်မာနိုင်ငံမှာမျိုးသမီးတွေကိုကာကွယ်ပေးမဲ့ဥပဒေမရှိပါဘူးမြန်မာနိုင်ငံကစီတော်ကိုလက်မှတ်ထိုးထားပါတယ်ဒါပေမဲ့စီတော်မှာပါတဲ့အခွင့်အရေးတွေစီတော်မှာပါတဲ့မျိုးသမီးတွေ rights တွေမျိုးသမီးတွေ prevention ပေးမဲ့ဟာတွေတခုမှညီမတို့မြန်မာနိုင်ငံမှာအကောင့်ဆက်ပေါ်ခြင်းမရှိပါဘူးအဓိကတော့ညီမတို့ကစီတော်ကိုအခြေခံပါတယ်အမစီတော်မှာတတ်မှတ်ထားတဲ့စင်ငင်စံညောနဲ့ညီမတို့အခုချိန်ကြီးကိုက်ညီအောင်ညီမတို့မြန်မာမျိုးသမီးတွေအဲ့လိုအခွင့်အရေးတွေမရသေးပါဘူးအိမ်တွင်းကြမ်းဖက်မှုကိုအများဆုံးခံရတဲ့အမျိုးသမီးတွေရဲ့သူတို့ရဲ့စိတ်ခံစားမှုသူတို့ရဲ့အခွင့်အရေးတွေကိုကာကွယ်စောင့်ရှောက်ပေးမဲ့ဥပဒေလည်းမရှိပါဘူးဒါကတော့မြန်မာနိုင်ငံမှာအခုမှဒီအိမ်တွင်းကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေကာကွယ်ပေးမဲ့ဥပဒေကိုရေးဆွဲဖို့ပြင်ဆင်နေကြတော့မှာပါအ
ဲ့တော့လေဟိုလွှတ်တော်ကရောဒီဥပဒေပြဋ္ဌာန်းရေးကိစ္စမှာသူတို့ရောဘယ်ခန့်ကဏ္ဍပါဝင်နေလဲရှင်
ဒီတော့တော်ဒီမရောက်သေးဘူးဆိုတော့ညီမတို့လည်းမပြောနိုင်သေးဘူးမှာညီမတို့ဒီအမျိုးသမီးတွေဘက်ကနေပြီးတော့မျိုးသမီးဖွဲ့တွေဘက်ကနေရေးဆွဲပြီးတင်ပြလိုက်မဲ့ဥပဒေတခုသူတို့ဘလောက် amendment လုပ်မယ်ဘလောက် driving ဘယ်နဲ့ခါတော့မယ်ဆိုတော့ညီမလည်းအဲ့ဒါတော့အတိအကျမပြောနိုင်ပါဘူးမှာလွှတ်တော်ကနေကတော့ဒီဟာမျိုးကိုလက်ခံနိုင်လိမ့်မယ်လို့ညီမတို့ယုံကြည်ပါတယ် Cause it only serves to make me more determined to achieve
my final goal.တော့ချာနေညတိုင်းထုတ်လွှင့်နေတဲ့အမျိုးသမီးကဏ္ဍပါရှင်။မနေ့ပြန်စနေညမှာထုတ်လွှင့်မဲ့တိုက်ရိုက်လေးလှိုင်းအစီအစဉ်မှာသောတာရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုဒေါက်ခင်ဆိုးဝင်းကတင်ဆက်မှာပါ။
မေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ဧပြီလအတွင်းအခိုက်အတန့်တွေကကောင်းလို့ရရလေးတွေရွေးပြီးဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်ဧပြီလ15ရက်နေ့ကဘသူမွေးနေ့လဲသိလားစုမ
ဧပြီလမွေးတဲ့သူတွေထဲမှာဆိုရင်ကိုသားရဲ့မအေးတနာကျော်ပဲစဉ်းစားလို့ရတယ်အန်ဒီရဲ့ဘသူမွေးနေ့တော့ဘာကျွေးမှာလဲအန်ဒီရဲ့
ဝါရှင်တန်မြို့တော်ကြီးရဲ့မွေးနေ့စုမွေးရဲ့
ဘာနှစ်နှစ်ပြည့်မှာလဲဟင
်ဝါရှင်တန်မြို့ရဲ့တက်တန်းက223နှစ်ပြည့်တာလေ1992ခုနှစ်ဧပြီလ15ရက်နေ့တုန်းက District of Columbia Columbia ခရိုင်ရဲ့နေနိမိတ်ကိုတတ်မှတ်ခဲ့တာတဲ့အခုပြောပြောနေကြတဲ့ဝါရှင်တန် DC ဆိုတာကဝါရှင်တန်မြို့တော်တည်ရှိတဲ့ကိုလံဘီယာခရိုင် District of Columbia ကိုပြောတာလေ
မြို့တော်ကိုဒီနေရာမှာတည်ဖို့ဘယ်သူကအခါပေးခဲ့တာပါလဲ
အဲ့ဒီတုန်းကတိတ်လူကြိုက်များတဲ့သမရ George Washington ကအခု Washington DC နဲ့ကပ်ရဲ့ Virginia ပြည်နယ်ရဲ့ပတိုမက်မြစ်ကမ်းနှစ်ဖူးမှာနေတာလဲပါတယ်တဲ့။နောက်ပထဝီအနေထားရ American အရှိဘက်ကမ်းခြေတစ်ကျောမှာမြောက်ပိုင်းနဲ့တောင်ပိုင်းရဲ့အလဲကောင်းတဲ့တဲ့မှာ District of Columbia တည်ရှိတဲ့နေရာလဲဖြစ်တယ်တဲ့
။ DC ရဲ့နယ်နိမိတ်က Maryland နဲ့ Virginia ပြည်နယ်ကနေနည်းနည်းစီယူထားတာဆို Andy
DC District of Columbia Columbia ခရိုင်ရဲ့ area က68စတူရန်မိုင်အကျယ်အဝန်းရှိတယ်လေအဲ့ဒီ area အကျယ်အဝန်းကို Virginia နဲ့ Maryland ပြည်နယ်ကနေနည်းနည်းစီလှူခဲ့ကြတာပေါ့နော
်ဒါဆို Washington ကိုမြို့တော်အဖြစ်မတည်ခင်တုန်းက New York ကမြို့တော်ပေါ့နော် Andy
မဟုတ်ဘူး America ရဲ့ပထမဆုံးမြို့တော်က Maryland ပြည်နယ်က Annapolis မြို့နောက်တော့ New York မြို့တော်ကြီးကိုပြောင်းသွားတယ်။အဲဒီကနေမှလွတ်လပ်ရေးကြေညာခဲ့တဲ့1986ခုနောက်ပိုင်းမှာ Pennsylvania ပြည်နယ် Philadelphia မြို့ကိုမြို့တော်အဖြစ်အစိုးရရုံးစိုက်ခဲ့တာတဲ့
။ Washington မြို့တော်ကိုဘယ်တော့ကနေပြောင်းပြီးတော့အစိုးရရုံးစိုက်ခဲ့တာလဲဟင် Andy
District of Columbia Columbia ခရိုင်ရဲ့နေနိမိတ်ကိုတတ်မှတ်ပြီး6နှစ်အကြာ1800ပြည်နှစ်ကြာမှသမ္မတ John Adams လက်ထက်မှာ Philadelphia မြို့ကနေဝန်ထမ်းအင်အား140နဲ့အတူ Washington မြို့တော်ကြီးကိုပြောင်းရွှေ့ရုံးစိုက်ခဲ့ကြတာတဲ့စုမုံရင
်ဒါဆိုရင် American ရဲ့ပထမဦးဆုံးသမ္မတ George Washington က Washington မြို့တော်ကသမ္မတရုံးစိုက်ခဲ့တာမဟုတ်ဘူးပေါ့နော
်သမ္မတ George Washington ပထမဆုံး American သမ္မတအတယောက်အနည်းနဲ့ကျန်းသစ်စာကျင်းဆူခဲ့တာကတော့ New York မြို့တော်ကြီးမှာပေါ့ကွယ်1989ခုနှစ်ဧပြီလ30ရက်နေ့ကတည်းကလွန်ခဲ့တဲ့225နှစ်ပေါ့ကွယ
်သမ္မတ George Washington ကသူနေတဲ့ Virginia ပြည်နယ်က Mount Vernon အင်ကြီးကနေပြီးတော့ New York မြို့ကိုခရီးနှင်ခဲ့ရမှာပေါ့နော် Andy
ဟုတ်တယ်အဲ့ဒီနေတုန်းက New York မြို့ကြီးမှာရာသီဥတုကအေးနေတုန်းပဲတဲ့ဒါပေမဲ့နေသားတယ်လို့မှတ်တမ်းတွေထဲမှာရေးထားတာဖတ်ရတယ်တမီးရေအဲ့ဒီအချိန်က New York မြို့တော်ကြီးမှာရှိတဲ့ Federal Hall ဆိုတဲ့ပြည်ထောင်စုခန်းမကြီးမှာသမ္မတ George Washington ကအခမ်းအနားနဲ့ကျန်းသစ်စာကျင်းဆိုခဲ့တာတဲ့အနီးအနားကအဆောက်အုံတွေမှလည်းအနီးအဖြူအပြာဖဲကျိုးတွေနဲ့အလှဆင်ထားပြီးတော့ New York မြို့ကန်လူလူကလည်းလမ်းမတွေပေါ်မှာရောအိမ်တွေရဲ့ veranda တွေမှာပါစီကားတိုက်မြိုက်စွာသမ္မတကိုဂုဏ်ပြုကြိုဆိုခဲ့ကြတယ်တဲ့သမ္မတ George Washington ကသူ့မိသားစုပိုင်းနဲ့ Bible တမန်ကျမ်းစာအုပ်ကိုကိုင်းပြီးတော့ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ပါမယ်လို့ဂရိပြုပြီးတော့ကြမ်းကြင်ခဲ့တာတဲ့ကွယ်ဝါရှင်တန်မြို့တော်အကြောင်းနဲ့ဆက်ဆက်နေလို့ပြောပြချင်တာတခုရှိသေးတယ်စုမုံရင
်ဘာလဲအန်ဒီကဒီဝါရှင်တန်မြို့တော်မှာလူမဲတွေအနေများတယ်လို့ပြောမလို့မဟုတ်လား
အင်းနည်းနည်းတော့ဆိုင်တယ်လို့ပြောရမှာပေါ့လေဝါရှင်တန်မြို့တော်မှာငွေဝယ်ကျွန်းစနစ်ကိုဖျက်သိမ်းခဲ့တာကသမ္မတအေဗရာဟင်လင်ကွန်လက်ထက်1862ခုနှစ်ဧပြီလ16ရက်နေ့ကတဲ့အဲ့ဒီတော့ကကျွန်းပိုင်ရှင်တွေကကျွန်းတယောက်ကိုလှုပ်ပေးရင်ပြည်အောင်စုအစိုးရကနေဒေါ်လာ400နှုန်းနဲ့စုချင်းမြင့်နေဆိုတာကိုအဲ့ဒီသမရရဲ့အမိန့်ပြန်တမ်းမှာဖော်ပြခဲ့တာတဲ့။နောက်အမေရိကမှာနေတဲ့လူမဲတွေအနေနဲ့လိုက်ဘေးရီးယားနဲ့ဟေတီနိုင်ငံကိုပြန်ရင်ကြတယ်ဆိုရင်အဲ့ဒီလူမဲတွေအတွက်ကိုခရီးစရိတ်ပေးဖို့အတွက်လွှတ်တော်ကရန်ပုံငွေဒေါ်လာ300,000ချထားပေးခဲ့တယ်လေ။စုမွေဝါရှင်တန်မြို့လေကောင်မှာနေပြီးတော့ Jefferson Memorial ကိုရောက်ဖူးလား။
အဲ့ဒါလေလာလို့ရှိရင်လိုက်ပို့လို့ရောက်ဖို့ပါတယ်အန်ဒီရဲ့အဲ့ဒီ Jefferson အမှတ်တရအဆောက်အဦးလေးကခလန်းလန်းကနေကြည့်တယ်ဆိုရင်ပိုတိုမက်မြေကမ်းတစ်ပေးမှာမေးတင်ထားတဲ့ Wedding Cake မင်္ဂလာဆောင်ကိတ်မုတ်လေးနဲ့တောင်တူသေးတော့ချစ်စရာလေးအန်ဒီရဲ့အခုလိုမျိုး Cherry Pan တွေဝေးနေအောင်ပွင့်တဲ့အချိန်ဆိုရင် Jefferson Memorial ရဲ့အဆောက်အဦးကအလှဆုံးပဲလေ
1943ခုနှစ်သမ္မတ Franklin D. Roosevelt လက်ထက်မှာသူကိုယ်တိုင်ဦးဆောင်ပြီးတော့အဲ့ဒီ Jefferson Memorial အမှတ်တရအဆောက်အအုံကြီးကိုစောက်ဖို့ဆုံးဖြတ်ခဲ့တာတဲ့
အဲ့ဒီသောမတ်ဂျဖာဆန်ကအမေရိကန်ရဲ့တတိယမြောက်သမ္မတပေါ့နော်။တမိတော်မှာဗာဂျီးနီးယားပြည်နယ်ရှာလော့မြို့မှာရှိတဲ့ဂျဖာဆန်ရဲ့အိမ်ကိုဟိုတယ်လောကသွားပြီးတော့လေ့လာခဲ့သေးတယ်အန်ဒီရဲ့တိတ်ဆိတ်ဝင်စားဖို့ကောင်းတာပဲ
။ဆုမွန်ကတုဒ္ဒဆုံလင်းအမေရိကန်တခွင်ကိုလက်တွေ့ကွင်းစင်းလိုက်တာပေါ့လေ။ဘ ഹു တုဒ္ဒတွေပို့တိုးတာပေါ့ကွယ်။သမ္မတသောမတ်ဂျဖာဆန်ရဲ့အနှစ်200ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်နေ1943ခုနှစ်ဧပြီလ23ရက်နေ့မှာဂျဖာဆန်အမှတ်တရအဆောက်အုံကိုစောက်ဖို့ဆုံးဖြတ်ခဲ့တာတဲ့။သောမတ်ဂျက်ဖာဆန်ကဗာဂျီးနီးယားပြည်နယ်မှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစာတမ်းကိုရေးသားပြုစုခဲ့တယ်။နောက်ပြီးတော့အမေရိကန်လွတ်လပ်ရေးကြေညာစာတမ်းကိုလည်းသူကိုယ်တိုင်ပြုစုခဲ့တာ။သောမတ်ဂျက်ဖာဆန်ဟာအမေရိကန်သမိုင်းမှာနိုင်ငံရေးနဲ့လွတ်မြောက်မှုစိတ်ဓာတ်အတွက်ကြီးမြတ်တဲ့ခေါင်းဆောင်တွေကတယောက်အဖြစ်နဲ့မှတ်တမ်းတင်ခဲ့ရတာလေ။ကဲဆုမွန်ဂျက်ဖာဆန်မီမိုရီယယ်အဆောက်အုံမှာတွေ့ခဲ့တာလေးတွေဖောက်သေးချပါအောင်
။ဂျက်ဖာဆန်မီမိုရီယယ်အဆောက်အုံထဲမှာမတ်တပ်ရက်နေတဲ့ဂျက်ဖာဆန်ရဲ့ခြေရုပ်ကပေး20နီးပါးတော့မှအမြင့်ရှိတာအန်ဒီရဲ့သူပြောခဲ့တဲ့ရေးခဲ့တဲ့မှတ်သားစရာအချက်တချို့ကိုအဆောက်အဦရဲ့အတွင်းနေရံမှာရေးထိုးထားတာကိုလည်းတမိတွေ့ခဲ့ရတယ်
။အဲ့ဒီထဲမှာလွတ်လပ်မှု Liberty နဲ့ပတ်သက်တဲ့စကားပိုက်လေးတွေကထူကြတယ်လေ။ I have sown upon the altar of God eternal hostility against every form of tyranny over the mind of men တဲ့။ဖျားသခင်ရဲ့ဖျားစင်ကိုတိုင်တယ်ပြီးတော့တစ္ဆာပြုပါတယ်တဲ့။လူသားတွေရဲ့အမြင်တွေအတွေးအခေါ်တွေကိုပုံစံအမျိုးမျိုးနဲ့နိုင်ထက်စင်းနေဘိုးကျစိုးမိုးတဲ့စိတ်ဓာတ်ရှိတဲ့လူတိုင်းကိုအသက်ထက်ဆုံးဆန့်ကျင်သွားမယ်လို့ဆိုလိုတာလေ။ဒါနဲ့ဆိုမကျူဘာနိုင်ငံကိုစပိန်ကိုလိုနီလက်အောက်ဘဝကနေလွတ်မြောက်ရေးအတွက်အမေရိကန်နဲ့စပိန်နိုင်ငံအကြားစစ်ပွဲဆင်နွှဲခဲ့ကြတာကလေ1898ခုနှစ်ဧပြီလ22ရက်နေ့ကတည်းကဆိုမ
။ရုပ်ရှင်တွေထဲမှာတော့ကြည့်ဘူးတယ်အန်ဒီရဲ့အယမ်းစိတ်ဝင်စားဖို့ကောင်းတယ်နော်။တကယ်တမိုင်းတော့မလေ့လာခဲ့ဘူးပါဦ
းအဲ့ဒီတော့ကအမေရိကန်ပြည်ထောင်စုအစိုးရကရောပုဂ္ဂလိကကုမ္ပဏီတွေကပါကျူဘာဒေါ်လာရေးအတွက်လက်နက်ခဲယမ်းတွေနဲ့ရန်ပုံငွေတွေပံ့ပိုးပေးခဲ့ကြတာတဲ့
အမေရိကန်ကကျူဘာဒေါ်လာရေးမှာဘာဖြစ်လို့ပါခဲ့ရတာတုံးအန်ဒီရဲ့
အမေရိကန်စစ်သည်မော်ကြီး USS Maine ကကျူဘာနိုင်ငံဟာဗာနာစိတ်ကမ်းမှာကြောက်ချထားတော့မှာစပိန်ရေတပ်ကတိုက်ခိုက်ခဲ့လို့တဲ့တကယ်တော့စပိန်ရေတပ်ကတိုက်ခိုက်တယ်လို့သာပြောကြတာတဲ့တက်တည်တော့မရှိဘူးဆိုပဲဒါပေမဲ့အမေရိကန်သတင်းစာတွေထဲမှာအကြေတဝင့်ဖော်ပြခဲ့ကြတော့အမေရိကန်လူထုကစပိန်ကိုဒေါသထွက်ပြီးကျူဘာနိုင်ငံသားတွေကိုကူညီခဲ့ကြတာတဲ့
လက်နက်ခဲယမ်းနေနဲ့ငွေကြေးတွေမကဘဲနဲ့အမေရိကန်စစ်သားတွေပါကူပြီးတော့တိုက်ခဲ့ကြတာဆို
ဟုတ်တယ်အဲ့ဒီသတင်းဆက်ဘက်ကြာခဲ့တဲ့စစ်ပွဲမှာအမေရိကန်စစ်သား2000ကျော်တောင်တေဆုံးခဲ့ရတာလေအဲ့ဒီထဲမှာစစ်တိုက်လို့ကြာဆုံးတဲ့သူတွေပါဝင်တယ်လို့ငှက်ဖျားနဲ့တခြားအပူပိုင်းဒေသရောဂါတွေကြောင့်တေဆုံးခဲ့ရသူတွေလည်းပါတယ်တဲ့စပိန်နိုင်ငံရဲ့အနှစ်400ကျော် Empire ပိုင်တဲ့နယ်မြေကြီးအမေရိကန်ရဲ့စစ်အင်အားကြောင့်ပြိုကွဲခဲ့ရပြီးတော့ပေါ်တိုရီကိုဖိလစ်ပိုင်နဲ့ဂူအမ်ကျွန်းတို့လည်းစပိန်နဲ့အောက်ကနေလွတ်မြောက်ခဲ့ကြတယ်တဲ့ကွအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမော်ဂွန်းတင်ခဲ့ရတဲ့ဧပြီလအတွင်းခိုက်တန့်လေးတွေကဒုတိယပိုင်းကိုဘုသူတအဖြစ်တင်ဆက်ခဲ့တာပါ။တော်ရရှင်ပေါင်းဘုသူတအဖျားပြတိုးပွားကြပါစေရှင
်။တုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုဒေါခင်စိုးဝင်းကတင်ဆက်သွားတာပါရှင်။အခုတော့ဒေါခင်မြို့သက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လင်းမှာပါ။ပျောက်ဆုံးနေတဲ့မလေးရှားလေရင်ကိုရှာဖွေနေတာနဲ့ပတ်သက်လို့မြန်မာသိပ္ပံပညာရှင်တဦးရဲ့သုံးသပ်ပြောဆိုချက်တွေကိုနားဆင်ရမှာပါရှင
်။မလေးရှားပျောက်ဆုံးလေရင်ကိုရှာဖွေရမှာကောင်းကင်ဂျိုရုဓာတ်ပုံတွေရဲ့အခန်းကဏ္ဍသိပ်ကိုအရေးပါပါတယ်။ဒီကောင်းကင်ဂျိုရုကနေဓာတ်ပုံရိုက်ယူတာနဲ့အချက်လက်ရှာဖွေတာတွေကိုနာဆာကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုမေးမြန်းပြီးပြောပြပေးမှာပ
ါဒီနေရာမှာထောက်လန်းရေးဂျူရူတွေကအတုံးဝင်တာပေါ့ဟိုဒီမတိုင်ခဲ့ပေါ့နော်1960ခုနှစ်လောက်ကအမြင့်ပေ9000လောက်ကပြန်နိုင်တဲ့စစ်လီမြန်တွေကိုတုံးတယ်ဟိုအဲ့ဒီအချိန်ကလေအမေရိကန်နိုင်ငံနဲ့ရုရှားနိုင်ငံရဲ့ကျူဘာအရေးအခင်းဖြစ်တာလေရုရှားနိုင်ငံရဲ့မဟာမိတ်နိုင်ငံဖြစ်တဲ့အဲ့ဒီကျူဘာမှာသူတို့အဲ့ဒုံးကြီးတွေဘယ်မှာထားလဲဆိုတာကို YouTube ဆိုတဲ့ကင်းတောက်လီမြန်နဲ့ဓာတ်ပုံရိုက်ပြီးတက်တက်ပြခဲ့တယ်လေကပ္ပါ့အရင်တုန်းကဂျူဒုကင်မရာတွေစတုံးတာကအခုကျွန်တော်တို့ iPhone တို့ digital camera တွေရိုက်တဲ့ကင်မရာတွေမပေါ်သေးဘူး1960 90လောက်က flash လိတ်ကိုတုံးရတယ်အဲ့တော့ flash ရိုက်ပြီးလို့ရှိရင်
ဂျိုးတူကနေပြီးတော့မှကဘာလေတူတဲကိုအဲ့ဒီဖလင်လက်ကိုပြစ်ချလိုက်ရတာကဘာလေတူတဲလည်းရောက်တော့သူကလေဒီနဲ့ဖွင့်လိုက်တယ်လေဒီနဲ့တပြေးပြေးကြလာတဲ့အချိန်မှာလေပြန်းနဲ့ဖမ်းယူတာတခါကြီးကြလို့ရှိလို့ရှိရင်လည်းသူကသမုတ်ရတဲ့အထိပြစ်ချလိုက်တယ်ရောက်ပြီးတဲ့အခါတင်းပေါ်နဲ့သွားဆဲဖလင်လက်ကိုအမှောင်ကန်းထဲမှာသိဆေးပြီးတဲ့အခါကျပုံကြီးချက်ပလိုက်ရတာပုံကြီးချက်လိုက်ပြီးတဲ့အခါကျတော့မှအသေးစိတ်ကြည့်လို့ရတယ်ပေါ့
အဲ့လိုမျိုးလင်းမြန်ပေါ်ကနေပြီးတော့ဖလင်လက်ကိုပြစ်ချတာဘယ်နှစ်ခုနှစ်လောက်ကလဲ
အဲ1980လောက်က60နဲ့80ကြားလောက်ကပေါ့နော
်ဘယ်ချိန်လောက်မှစပြီးတော့ဒါမျိုးနီးကိုတုံးစရာမလိုတော့ဘဲနဲ့ပို့ပြီးတိုးတက်လာတဲ့အဆင့်ရောက်လာတာ
အဲ1985လောက်ကြတဲ့အခါကျတော့ရိုးရိုးကင်မရာတွေအစား digital ကင်မရာတွေပေါ်လာပြီလေ85 90လောက်နေတဲ့အခါကျအဲ့မှာဂျိုဒုတွေထဲမှာပထမဦးဆုံးဒီကင်မရာတွေစပြီးတော့တုံးတာပဲလွတ်တင်လိုက်တဲ့ဂျိုဒုတွေမှာကင်မရာမှန်ဘလူးကြီးလေအသေးစိတ်မြင်ရလေပေါ့ဖလင်လက်အရွယ်အစားကအခုအချိန်မှာတော့ digital ကင်မရာနဲ့ပုံရိပ်ကို CCD ဖလင်ချက်ပေါ်ဘလောက်ကြီးလဲဆိုတဲ့ဟာပေါ်မူတည်တယ်ဒီအလင်းရောင်လှိုင်းလေးရလဲထက်တွေ့ရတာပေါ့လောလောပြောလိုက်ရလို့ရှိရင်6ပေလောက်ရှိတဲ့မှန်ဘလူးရဲ့အေးခံထားတဲ့ megapixel digital camera နဲ့ထားတဲ့ဂျိုတုကိုကဘာပတ်လမ်းကြောင်းကဘာမြေမျက်နှာပြင်အထက်မိုင်4 5ရာလောက်ကရိုက်ရင်တောင်မှ6လက်မလောက်ကိုဘာပုံလဲဆိုတာကိုလှမ်းပြီးမြင်ရတယ
်ကောင်းခင်ဂျိုတုကနေပြီးတော့ရတဲ့ပုံတွေကိုဒါကဘာလဲဆိုတာကိုဘသူတွေက identify လုပ်လဲဒီတက်ပုံပေါ်မှာမြင်ရတယ်လို့ပဲသူတို့မြင်ရတာလားဒါမှမဟုတ်တခြားနီးလန့်နေနဲ့တွက်ချက်ပြီးတော့ပြန်ပြီးတော့တွက်ရတာလားနည်းနည်းသိချင
်အသေးစိတ်သိချင်တဲ့အချက်ပေါ်မူတည်ပြီးတော့ဂျိုဒူကနေပြီးတော့ဖြတ်ပြီးကြည်နေတယ်ဆိုပါလို့နော်အဲ့တော့လေးမြန်ပြက်နေတဲ့တမုတ်တရားတွေကိုကြည့်လိုက်တဲ့အချိန်မှာအဲ့ဒီမှာတမုတ်တရားတွေမှာမုံတိုင်းရှိတယ်နှင်းကြနေတယ်တိမ်နေဖုံးနေတယ်ဆိုလို့ရှိလို့ရအောက်ကသေးသေးကွဲကွဲမမြင်အောင်လေဒါပေမဲ့အနီးအောက်ရောင်ကြီးနဲ့ပြည့်တဲ့အခါမြင်လို့ရတယ်ကင်မရာတွေပေါ်လာပြီအဲ့လိုတိမ်နေဖုံးနေတာကိုပဲရိုက်လိုက်အောင်တော့ဒီတိမ်နေဖုံးနေတဲ့တိမ်ရဲ့ဟာကိုနောက်ခံနေကိုဆွဲထုတ်လိုက်တဲ့ကွန်ပျူတာရဲ့တွက်ချက်တဲ့ software နဲ့ဆွဲထုတ်လိုက်တဲ့အခါကြလို့ရှိရင်ပုံကိုကြည်ကြည်လင်လင်တန်တန်မြင်ရတာပေါ့
အခုလောလောဆယ်ကောင်းကင်မှာလွှတ်တင်ထားတဲ့ဂျိုရူတွေကဘလောက်လောက်ကြီးလဲ
ကာအသေးစားလေးအရွယ်လောက်ရှိတယ်တချို့ဂျိုဒူးတွေကကင်းထောက်ဂျိုဒူးတွေထောက်လန်းရဲ့ဂျိုဒူးတွေပါတယ်ဆိုလို့ချင်းကင်မရာတွေအများကြီးလက်တက်ရတယ်မှန်ဘလူးကြီးတွေကလည်းအရန်ကောင်းပြီးတော့အရန်ကြီးတဲ့အတွက်သူ့ရဲ့အလေးချိန်ကကာနှစ်စီးစာလောက်၃ဒံလောက်လေးပါတယ
်ကောင်းကင်ဂျိုဒူးကနေပြီးတော့ဘယ်နေရာလောက်မှာကဘာကိုပတ်နေတာပါလဲ
ကဘာလေတူးအပြင်မှာမိုင်300 500ကျောက် low earth orbit လို့ခေါ်ပါတယ်အဲ့ဒါကပတ်ပတ်လန်းကြောင်းအနိုင်မှာလွတ်တင်ထားပြီးတော့တနာယီကိုမိုင်1000လောက်နဲ့ပြန်ပြီးတော့လှည့်ပတ်နေတာပ
ါဒီ ISS နိုင်ငံတကာသုတေသနစခန်းလွတ်တင်ထားတဲ့နေရာတွေပို့ပြီးတော့မြင်တာပေါ့
အပြင်းနဲ့ ISS အခုတင်ထားတာမိုင်200နဲ့300ကျားပဲရှိတယ်အခု low earth orbit ဆိုလို့ရှိရင်မိုင်300နဲ့500ကျားမှရှိတယ်ဒီပေါ့နော် high altitude orbit ပေါ့မိုင်1000နဲ့300ကျားမှရှိတဲ့ဟာတွေကအဲ့ဒီပတ်လန်းကြောင်း clock orbit လို့ခေါ်တဲ့ Arthur H.C. Clarke ကိုသိပ္ပံပညာရှင်ကလွန်ခဲ့တဲ့အနှစ်50တရာလောက်ကတွေ့ပြပါတယ်ဂျိုဒူးတစ်ခုကိုပြစ်ထည့်လိုက်လို့ရှိရင်ကဘာနဲ့သူနဲ့အကိုက်လဲပြီးတော့သူကသွားနေမယ် stationary orbit လို့ခေါ်တယ်အဲ့ဒါကြောင့်ကဘာပေါ်မှာ satellite ဂျိုဒူးတွေဆက်သွယ်ရေးဂျိုဒူးတွေကိုအဲ့ဒီမှာအများသောအားဖြင့်ထားပါတယ်အဲ့လို2000ကျော်လောက်မှာတနအီကိုမိုင်1000နဲ့2000ကျားလောက်မှာပြန်နေတဲ့ဂျိုဒူးတွေနဲ့ဒီကဘာရဲ့လယ်နှုန်းနဲ့ kait နေတဲ့အတွေ့အဲ့ဂျိုဒူးကနေပို့တဲ့ဗီဒီယိုတွေသတင်းတွေပါတွေကိုကြည့်ဖို့အိမ်မှာထည့်ထားတဲ့ဆလောင်းတွေကိုရွှေ့စရာမလိုဘူးလေအဲ့လောက်အမြင့်ကြီးကိုထားပြီးတော့ကြည့်လို့ရှိရင်တနေရာတွေကိုတော့လှမ်းမြင်ရတယ်ဒါပေမဲ့အဲ့လောက်မြင်လွန်အားကြီးတဲ့အခါကျတော့လေအသေးစိတ်မမြင်ရပြန်ဘူးဒါကြောင့်မိုင်200 300လောက်မှာဒီထောက်လန်းရေးဂျိုဒူးတွေကိုတင်ထားတာပ
ါထောက်လန်းရေးဂျိုဒူးတွေကသူ့နိုင်ငံနဲ့သူသွားနေတယ်ဆိုတော့ချင်းချင်းထိမှုခိုက်မှုတွေရောအဲ့ဒီမှာဖြစ်တတ်ပါသလား
အာဖြစ်နိုင်ပါတယ်အဲ့ဒါကြောင့်အမေရိကန်နိုင်ငံမှာပြစ်တင်ထားတဲ့ထောက်လန်းရေးဂျိုဒူးတွေတခြားဂျိုဒူးတွေစက်မှုလုပ်ငန်းရှင်တွေကနေပြီးတော့တင်ထားတဲ့ဂျိုဒူးတွေရှိတယ်ပြီးတဲ့အခါကျလေယာစိုက်ပျိုးအတွက်လေးလာတဲ့ဂျိုဒူးတွေရှိအဲ့တော့တစ်လုံးနဲ့တစ်လုံးမတိုက်မိအောင်သူအမြင့်ကွာဝေးဘလောက်မှရှိရမယ်ဘယ်နေရာကနေဘလို့ပြစ်တင်မှရမယ်ဆိုတဲ့ဟာတွေကိုနိုင်ငံတိုင်းကတွက်ချက်ပြီးတော့အစိုးရကန့်တတ်ထားတာရှိပါတယ
်ကမ္ဘာမြေပြင်ကနေပြီးတော့မိုင်300ထက်မှပတ်နေတဲ့ဒီထောက်လန်းရေးဂျိုဒူးတွေကနေပြီးတော့အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့အပျက်အစီးအဆအနာတွေကိုရိုက်ယူမယ်ဆိုလို့ရှင်မှန်ကန်နိုင်မှုအနေထားဘယ်လောက်လောက်ရှိပါလဲ
အဲ့ဒါတော့လေဂျိုဒူးတစ်လုံးနဲ့ကနေရိုက်တာမဟုတ်ဘူးဂျိုဒူးတွေအများကြီးကနေရိုက်တာနောက်ပြီးတော့နိုင်ငံပေါင်းစုံကလည်းရိုက်ကြတယ်လေသူတို့ရိုက်တဲ့ပုံတွေကိုဒီစစ်တပ်ဌာနဒါမှမဟုတ်ဟိုလေကြောင်းဦးစီးဌာနတို့သိပ္ပံဌာနနေရာနေ pattern recognition နဲ့ဒီပန့်စင်လိုက်ပြီးတဲ့အခါကျပြန်ပြီးတော့စီစေးရပါသေးတယ်
ပုံနေကိုတွက်ချက်တာမှာအချိန်ဘယ်လောက်လောက်ပေးရပါလဲ
အသေးစိတ်ရိုက်တဲ့ကင်မရာဆိုလို့ရှိရင်သူကဟိုကျွန်တော်တို့ iPhone တို့ဘာလို့ဆိုလို့ရှိရင်4 megapixel 8 megapixel လောက်ပဲရှိတယ်ဒီဂျိုဒူတွေမှာတင်ထားတဲ့ဟာ megapixel 50နဲ့100လောက်ရှိတော့ကြီးပါတယ်အဲ့တော့အဲ့လောက်ရှိတဲ့ဟာကိုရိုက်လိုက်တဲ့ပုံတိုင်းပုံတိုင်းကတောက်လျှောက်ရိုက်နေရပြီးသူ့ကိုပြန်ပြီး process လုပ်ဖို့ခုနလို pattern recognition နဲ့ပြန်လုပ်ဖို့အတွက်ဆိုလို့ရှိရင်ပိတ်မြန်တဲ့ computer တွေနဲ့တုံးပါတယ်ဟို cray တို့ပါတို့ဟို computer မျိုးပေါ့နော်အဲ့ဒါနဲ့တွက်လိုက်တဲ့အခါကျလို့ရှိနိုင်ပိုင်းတွင်းမှာကိုအဖြေရပေါ်တာပေါ့နော်တချို့ဟာတွေကျလို့ရှိချက်ချင်းကိုရနိုင်ပါတယ
်ဒီဂျိုရုတပ်ပုံတွေကတကယ်လို့ပေါ့နော်လင်းမြန်ပြန်နေတယ်ဆိုလို့ရှိရင်လင်းမြန်နောက်တစည်းရဲ့အောက်မှာအရိတ်ကိုခိုးပြီးတော့သွားနေတယ်ဆိုလို့ရှင်ဒါဘယ်ရလဲဆိုတော့သူတို့တွက်လို့မရဘူးလို့ပြောပါတယ
်ဟုတ်အမြင့်ကကဘာအထက်မိုင်300နဲ့500ကျားလောက်မှာရှိတယ်လေလေမြန်ကအနည်းရလေမြန်ဆိုတာ9မိုင်လောက်အတွင်းမှာရှိတယ်ဆိုပါလို့နောက်လေမြန်တချို့လေမြန်တိုက်လေမြန်နေဆိုလို့ရှင်ဂိုက်900လောက်မှာတင်ကိုကပြန်နေတာဟိုဘက်တိဘက်အဲ့ဆိုတဲ့အခါကျပင့်လုတ်တယ်ဆိုတာပဲတို့လေမြန်ဒီနေရာရောက်နေဒီနေရာကိုလှမ်းရိုက်ချီဆိုပြီးတော့သူကဂျိုဒူကိုလှမ်းအကြောင်းကြားတယ်လေအဲ့တော့နောက်တလေမြန်တစ်ခုကလည်းပင့်လုတ်တယ်ဆိုလို့ရှိရင်ဘယ်သူကပင့်လုတ်တာချက်ချင်းမသိတိုင်ဘူးလေအဲ့ဒါကြောင့်နေရာအတိအကျကိုသိဖို့ခက်တယ်ဆိုတာအဲ့ဒါကိုပြောတာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်
တော်ခင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပါရှင်ဒီအစီအစဉ်ကိုသောရရှင်နေထပ်ပြီးတော့နားဆင်လို့ရဆိုရင်တော့အင်တာနက်ဆာမျက်နှာမှာကြည့်ရှုနားဆင်နိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz ခွန်လေး33ညတို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကနေမြန်မာနိုင်ငံနဲ့ကဘာတလွှားမှာဖြစ်နေတဲ့အခြေအနေတွေကိုပြပြဆုံဆုံတင်ပြနေပါတယ်။ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကနေနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြမှာပါ။
ယူကရိန်းနိုင်ငံအတွင်းရုရှားကိုလူလာပြီးတော့ခွဲထွက်ခြင်းသူတွေကပြည်ကြဲသတင်းပတ်အတွင်းတိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦတွေကနေဖေရှားပေးဖို့ပြီးတော့လက်လက်ချဖို့နောက်ဆုံးသတ်မှတ်ထားတဲ့တောက်ကြနေဖြစ်တဲ့ဒီကနေ့ဟာကုံဆုံးသွားပြီဖြစ်ပါတယ်လက်နက်တွေကင်ဆောင်ထားတဲ့ဆန္ဒပြသူတွေဟာရုရှားဖက်ဒရေးရှင်းနိုင်ငံနဲ့ပေါင်းစည်းရေးကိစ္စအပေါ်ဆန္ဒခံယူဝဲကျင်းပဖို့တောင်းဆိုနေကြတာဖြစ်ပြီးယူကရိန်းအစိုးရကသူတို့တိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦကနေဖေမပေးဘူးဆိုရင်ကြမ်းဖက်ဖြိုခွဲရလိမ့်မယ်လို့သတိပေးချင်းချောက်ထားပါတယ်လည်းနဲ့ချမယ်ဆိုရင်အစိုးရဘက်ကလူငင်းချမ်းသာခွင့်ပေးမယ်ပြီးဆိုပြီးတော့အစိုးပြုထားတာကိုလည်းဆန္ဒပြသူတွေကပယ်ချထားပါတယ်။ American ပြည်တော်စုရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်တဲ့ Kathleen Sebelius ကယာရုကနေနှုတ်ထွက်သွားပါတယ်။ Obama Care လို့ပြောကြတဲ့ဝင်ငွေနဲ့မိသားစုတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအာမခံဝယ်ယူနိုင်ရေးကိုကြီးကြပ်တာဝန်ယူခဲ့ရသူဖြစ်ပါတယ်။ကျန်းမာရေးအာမခံဒီနှစ်နောက်ဆုံးထားပြီးတော့ဝယ်ဖို့တတ်မှတ်တဲ့အချိန်ဖြစ်ပြီးသတင်းပတ်အကြာမှာပဲ Kathleen Sebelius ယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။ Obama Care ကျန်းမာရေးအာမခံစတင်ဝယ်ယူနိုင်ပြီလို့ကြေညာပြီးတဲ့နောက်ပိုင်းမှာ website ရဲ့ချိုးရင်းချက်ကြောင့်အာမခံဝယ်ကျင်သူတွေတန်းနဲ့ချီပြီးတော့ဝယ်မရတဲ့အဖြစ်ကိုကြုံခဲ့ရပါတယ်။သမ္မတ Obama က Sylvia ရဲ့သူ့ရဲ့နေရာမှာ Sylvia Bauer ကိုအမည်စင်းတင်သွင်းထားတယ်လို့လည်း TV သတင်းတွေကကြေညာနေပါတယ်။FedEx စာနဲ့ပစ္စည်းပို့ဆောင်ရေးလုပ်ငန်းပိုင်ထရက်ကားတစ်စီးဟာအဝေးပြေးလမ်းမတစ်ခုကိုဖြတ်ကူးရာမှာအထက်တန်းကျောင်းသူကျောင်းသားတွေတင်ဆောင်လာတဲ့ဘတ်ကားကိုတိုက်မိပြီးတော့လူ9ဦးသေဆုံးက35ယောက်ဒဏ်ရာရရှိသွားတယ်လို့ American အနောက်ဖက်ကန်ယူတန်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်တရင်ချင်းချုပ်ကိုဥဆန်မိုးဝေကပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါရှင် Engineer ကတော့ Nick Ivanov ဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ခဲ့တာပါ VOE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်ပြည်သူပြည်သားအားလုံးကိုစိတ်နှဖျားရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.